Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်9:00နာရီ10မိနစ်ထိလိုင်းဒိုမီတာ24.25/32တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မဤတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ပုံရဲမင်းကြီး Francis ရဲ့တက်တက်မြောက်နေမြန်မာနိုင်ငံခီးစဉ်တွင်ရန်ကုန်မြို့မှာဒီကနေ့တရားဟောရမှာတော့ငင်းချမ်းပြန်လည်တင်းမြည်တိုက်တွန်းမိန့်ချသွားပါတယ်။အမေရိကန်ပြည်တော်စုထိရောက်နိုင်တယ်လို့ဆိုတဲ့တိုက်ချင်းပြပတ်တင်းတက်မစ်ဆိုင်းတုံးတစ်စင်းကိုမြောက်ကိုရီးယားကထပ်မံပြလို့ဆန်းသက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေသူကြီးညာသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်တွေနားဆင်ကြရမှာကအမုန်းတရားကိုဟန်တာပြီးတော့အကြမ်းဖက်မှုမဖြစ်စေဖို့နဲ့ပတ်သက်ပြီးတော
့ယနေ့ကမ္ဘာတွင်ဘာသာရေးယုံကြည်မှုကိုအမိတက်လျဲအစွန်းရဝါရနဲ့အကျံဖဲဝါရတို့
နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဥက္ကဋ္ဌဗမောဆရာတော်ကြီးကခုလိုမိန့်ကြားသွားတာကိုမကြာခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါ့အပြင်ပုတ်ဟန်မင်းကြီးရဲ့မြန်မာခီးစဉ်အပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်မဲ့တဲ့ရင်ပြင်ရိုဟင်ဂျာလိုမတုံ့နှုံဖို့ပုတ်ဟန်မင်းကြီးပြောဆိုထားတဲ့အကြောင်းနောက်ပြီးတော့အမေရိကန်အထိဒုံးကျည်ပြစ်နိုင်ပြီလို့မြောက်ကိုရီးယားကကြေညာလိုက်တဲ့သတင်းစာတွေကိုဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့နန်းလောင်တို့ကကြေညာပေးပါလိမ့်မယ်ရှင
်။ကက်သလစ်ခရစ်ယာန်သာသနာပိုင်းပိုယန်မင်းကြီးဖရန်စစ်ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရန်ကုန်မြို့မှာဒီကနေ့တရားဟောရမှာတော့ငင်းချမ်းရေးပြန်လည်တင့်မြတ်ရေးအတွက်တိုက်တွန်းမိန့်ကြားသွားပါတယ်
။ So the multi in Myanmar portano le ferite della violenza sia visibile che invisibile
မနက်ငယ်မှာအကြမ်းဖက်မှုရဲ့ဒဏ်ရာတန်ချက်တွေရရှိခံစားနေကြရသူတွေအများပြားရှိနေတယ်ဆိုတော့ကိုသိရှိထားကြောင်းနဲ့မြင်နိုင်တာရောမမြင်နိုင်တဲ့ဒဏ်ရာတန်ချက်တွေကိုပါအမျှော်မြင်ရှိရှိတုံ့ပြန်ကူစားဖို့လိုအပ်ကြောင်းနဲ့ဒေါသတွေလက်စားချင်မှုတွေနဲ့ဒဏ်ရာတွေကိုကူစားတာယေရှုခရစ်တော်ရဲ့လမ်းစဉ်မဟုတ်တဲ့အကြောင်းပုံရံမင်းကြီးတိုက်တွန်းမိန့်ကြားသွားတာဖြစ်ပါတယ်။ညီမျိုးဂျက်ဆန်ဝင်းကပုံရံမင်းကြီးရဲ့တရားဝတ်ကိုနားထောင်မှုတွေမြန်မာနိုင်ငံကကက်သလစ်ခရစ်ယာန်ဘာသာဝင်ထောင်ထဲချပြီးမင်းညာတွေကကြိုတင်ဆောင်ဆိုင်နေကြတာပါ။ပုံရံမင်းကြီးဖရန်စစ်စာမနေ့တုန်းကလည်းနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးမိန့်ခွန်းပြောကြားမှာမြန်မာနိုင်ငံမှာငင်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်အလေးထားတိုက်တွန်းတော်ပါတယ်။ပုံရံမင်းကြီးရဲ့ခီးစဉ်တွင်နိုင်ငံတကာအာရုံစိုက်ခံရတဲ့ရခိုင်ပြည်နယ်ကပြဿနာတွေနဲ့ပတ်သက်ပြီးအာရုံစိုက်ပြောဆိုတာမျိုးမရှိဘူးဆိုပြီးလူခွင့်ရေးလှုပ်ရှားသူတွေကတော့ဝေဖန်ခဲ့ကြတာပါ။ပုံရံမင်းကြီးရဲ့ခီးစဉ်ဟာတန်တမာရေးရည်ရွယ်ချက်နဲ့သာဖြစ်တဲ့အတွက်အခြေတင်ဖြစ်စရာကိစ္စတွေကိုအာရုံစိုက်ပြောဆိုမှာမဟုတ်တဲ့အကြောင်းပုံရံမင်းကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ကဒီကနေ့နောက်ပိုင်းသတင်းစာရှင်းလင်းပွဲမှာတုံ့ပြန်ပြောဆိုတော့ပါတယ်။ပုံရံမင်းကြီးကဒီကနေ့ရန်ကုန်မြို့မှာပဲတန်ခါနာယကဆရာတော်နဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံအနှံ့ပြားကကက်သလစ်ခရစ်ယာန်ဂါယုဆရာတော်နဲ့လည်းတွေ့ဆုံခဲ့ပါတယ်။မနေ့ဖက်မှာတော့ရခိုင်ပြည်နယ်ကပြစ်ပတ်တဲ့ကြောင့်တိုင်းနယ်ချီရဲ့ဒုက္ခသည်တွေထွက်ပြေးခိုလုံနေကြတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရံမင်းကြီးခရီးဆက်မှာဖြစ်ပါတယ်
။လွန်ခဲ့တဲ့စက်တင်ဘာလကစလို့ပထမဆုံးအကြိမ်ဖြစ်တိုက်ချင်းပြပရင်တန်မစ်ဆိုင်းတုံးအစ်တစ်ခုကိုမြောက်ကိုရီးယားကဆန်းသက်လိုက်တဲ့အတွက်တင်းမာမှုတွေကြီးတော်လာနေချိန်မှာပဲမနေ့တုန်းကဆန်းသက်လိုက်တဲ့မစ်ဆိုင်းတုံးဟာအမေရိကန်ပြည်တော်စုထိပြစ်ခတ်နိုင်ကြောင်းမြောက်ကိုရီးယားကကြေညာလိုက်ပါတယ်။မြောက်ကိုရီးယားလူ့သမားပါတီရဲ့နိုင်ငံရေးနဲ့မဟာဗျူဟာမြောက်ဆုံးမြတ်ချက်အရဟွာဆောင်15မစ်ဆိုင်းတုံးအမျိုးအစားတစ်ခုဆန်းသက်ပြလွတ်လိုက်တာဖြစ်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်ရုံးမြင့်သားကြား KRT ကကြေညာလိုက်တာပါ။မစ်ဆိုင်းတုံးပြလွတ်တာကိုစောင့်ကြည့်ခဲ့တဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကအနုမျိုးစွာနဲ့ဒုံးပြန်စွန့်ရီကိုတမိုင်းဝင်ပိုင်ဆိုင်လိုက်နိုင်ပြီဖြစ်ကြောင်းကြေညာလိုက်တယ်လို့လည်းပြောပါတယ်။ပြုံရံမြို့တော်မြောက်ဘက်ကနေပြစ်လွတ်ခဲ့တဲ့မစ်ဆိုင်းတုံးဟာပျံသန်းချိန်53မိနစ်ကြာမြင့်ခဲ့ပြီးဂျပန်ပင်လယ်ထဲမှကျခင်ကီလိုမီတာ950အကွာထိရောက်ခဲ့ပြီးတော့4455ကီလိုမီတာအမြင့်ထိရောက်ပြစ်လွတ်နိုင်ခဲ့ကြောင်းလည်းပြောဆိုထားပါတယ်။အရင်တုန်းကဆန်သက်မှုတွေနောက်ပိုင်းမှာလည်းမြောက်ကိုရီးယားကအမေရိကန်ရဲ့ဘယ်နေရာကိုမဆိုပြစ်ခတ်နိုင်စွမ်းရှိကြောင်းပြောခဲ့ပူပေမဲ့လို့အစစ်မြင့်တိစောက်ထားတဲ့ဒီတစ်ကြိမ်မစ်ဆိုင်းတုံးကသာပြောတဲ့အတိုင်းဖြစ်နိုင်တဲ့အလားအလာရှိနေပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကလည်းဒီတစ်ကြိမ်ဆန်သက်မှုမှာအရင်မစ်ဆိုင်းတုံးတွေထက်ပိုမြင့်တဲ့အမြင့်ကနေပြန်တက်နိုင်ခဲ့ကြောင်းအတည်ပြုပြောဆိုထားကြတာပါ။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးပြစ်လွတ်လိုက်ပြီးနှာရီပိုင်းအကြာမှာပဲအမေရိကန်သမ္မတဒိုနယ်ထရမ့်ကပြဿနာကိုကင်တွယ်မဲ့အကြောင်းသတင်းထောက်တွေကိုပြောခဲ့ပေမဲ့အတိအကျတော့ပြောမသွားပါဘူး။ဒါပေမဲ့လည်းမြောက်ကိုရီးယားအပေါ်အမေရိကန်တွေရဲ့ချင်းကပ်ကင်တွယ်ဆောင်ရွက်ပုံတွေပြောင်းလဲမသွားသေးဘူးလို့လည်းပြောဆိုခဲ့ပါတယ
်။စီးရီးယားနိုင်ငံက9နှစ်နီးပါးကြာပြည်တွင်းစစ်ဆုံးသက်ရေးကုလသမဂ္ဂကဦးဆောင်တဲ့ညဉ့်ညံရေးဆွေးနွေးပွဲမှာစီးရီးယားဆိုရဆစ်ဆက်ညှိနှိုင်းသူတွေဒီကနေ့ပါဝင်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ကုလသမဂ္ဂထူးခိုးဆဲစတီဖန်ဒမက်စထရာနဲ့စီးရီးယားတပ်ခံအုပ်စုတို့တွေ့ဆုံပြီးမနေ့ကပဲညဉ့်ညံရေးဆွေးနွေးပွဲတွေစတင်လိုက်တာပါ။သူဆုံးမှုပြီးမှာတော့အစိုးရနဲ့တိုက်ခိုက်ကြတိုက်ရိုက်တွေ့ဆုံပြီးစစ်ဆင်ညှိနှိုင်းနေအောင်ကမ်းလှမ်းတော့မှဖြစ်တဲ့အကြောင်း ထုတ်ကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်။နိုင်ငံအတွင်းကူပြောင်းမှုအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်သမရဘာရှယ်အာဆတ်ရာထူးကဆင်ပီတက်ကန်ဘက်ကတောင်းဆိုနေရကြောင်းငင်းကြိုင်ဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်ဖွဲ့ပါဝင်မှုနှောင့်နှေးနေရတာဖြစ်ကြောင်းလဲစီးရီးယားဆွေးရပိုင်းစာနာသတင်းဌာနကပြောပါတယ်။စီးရီးယားနိုင်ငံအနာဂတ်အတွက်လမ်းပြမြေပုံတစ်ခုရေးဆွဲရမှာအစိုးရနဲ့တက်ကန်သဘုံနေကြသဘောတူညီချက်ရရှိနိုင်ရင်ကုလသမဂ္ဂကနှစ်နဲ့ချီတဲ့ကြိုးပမ်းမှုတွေမှာစီးရီးယားသမရရာထူးကဆင်ပီကိစ္စအားလဲအဓိကအဟံတာတစ်ခုဖြစ်နေခဲ့ရတာပါ။ချင်းအုပ်ရေးတရက်ရေးဆွဲဖို့နဲ့ရွေးကောက်ပွဲတွေကျင်းပရေးပါဝင်ပြီးကုလသမဂ္ဂလူညီကောင်စီကအတည်ပြုလက်ခံထားတဲ့အခြေခံမူပေါင်းအရဆွေးနွေးညှိနှိုင်းရမှာနှစ်ဖက်ကြားသဘောထားကွဲပြားမှုတွေကိုနည်းနည်းနဲ့များနည်းအောင်ကြိုးပမ်းနိုင်လိမ့်မယ်လို့ယုံကြည်ထားကြောင်းလဲထုတ်ကိုယ်စားလှယ်ဒီမင်စထရာကပြောဆိုထားပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲတွေမှာကြိုတင်သတ်မှတ်ချက်တွေနဲ့ပါဝင်တာမျိုးတွေကိုတော့လက်ခံမှာမဟုတ်ကြောင်းလဲထပ်မံတရားပြခဲ့တာပါ။ကုလသမဂ္ဂရဲ့ရာဇဝတ်မှာအစိုးရဆုံးအချက်တည်းတစ်ခုဖြစ်ခဲ့တဲ့စီးရီးယားရေးဟာစစ်မှန်တဲ့နိုင်ငံရေးလုပ်ငန်းစဉ်နဲ့ရှေ့ဆက်နိုင်မဲ့လာလာရရှိနေတဲ့အကြောင်းနဲ့နိုင်ငံတကာတိုင်ဝမ်ရဲ့ဘုံသဘောထားယက်တီချက်တွေနဲ့အတူစီးရီးယားနာဂတ်အတွက်ခိုင်မာတဲ့ရလက်တွေထွက်ပေါ်လာဖို့ကြိုးပမ်းရမယ့်အချိန်ထက်နေဖြစ်ကြောင်းလည်းထုတ်ကိုယ်စားကတိုက်တွန်းပြောဆိုခဲ့ပါတယ်
။ဘောလ်ကန်ဒေသမှာ1990ပြည်လူနှစ်တွေတွင်အရင်ဆစ်ရာဇမှုတွေကျူးလွန်မှုနဲ့ဘော့စနီးယားနဲ့ခရက်နိုင်ငံရေးနဲ့ဆစ်ဘက်ဆိုင်ရာကောင်းဆောင်၆ဖို့ပေါ်အပြစ်ရှိကြောင်း2013ခုနှစ်တုန်းကစီရင်ချက်ကိုကုလသမဂ္ဂဆစ်ရာဇမှုခုံရုံးကဒီကနေ့ပဲထပ်မံအတည်ပြုလိုက်ပါတယ်။ယူဂိုစလာဗီးယားနိုင်ငံဟောင်းကဆစ်ရာဇဝတ်မှုတွေအတွက်1993ခုနှစ်မှာစတင်ဖွဲ့စည်းခဲ့တဲ့နိုင်ငံတကာရာဇဝတ်ခုံရုံးကစီရင်ချက်ချမှတ်တဲ့အမှုတွေထဲမှာအခုအမှုဟာနောက်ဆုံးလည်းဖြစ်ပါတယ်။ယူဂိုစလာဗီးယားဆိုင်ရာနိုင်ငံတကာရာဇဝတ်ခုံရုံးရဲ့လုပ်ငန်းတွေကတော့ဒီနှစ်ကုန်မှတက်တန်းကုန်ဆုံးတော့မှာပါ။အခုနောက်ဆုံးအဖြစ်ရှိကြောင်းထပ်မံအတည်ပြုဆုံးဖြတ်လိုက်တဲ့6ဦးကိုတော့ဘော့စနီးယားပြည်ရင်းစစ်ကာလအတွင်းဘော့စနီးယားမွတ်စလင်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုပါဝင်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်နဲ့လွန်ခဲ့တဲ့လနေ့ကပဲအဖြစ်ရှိကြောင်းခုံရုံးကဆုံးဖြတ်ထားတာပါ။ဒီကနေ့အပြည့်ရှိကြောင်းဆုံးမြတ်ချက်ချလိုက်သူတွေထဲမှာတော့ကာကွယ်ရေးဝန်ကြီးကြောင်းဂျက်ဒရန်ကိုပါလိကလည်းပါဝင်ခဲ့ပါတယ်။ကွယ်လွန်သူခရိုအေးရှားသမ္မတဖရန်ဂျိုတူဂျမနိုခရိုအက်လူမျိုးတွေကသာတီးတန့်ရှိတဲ့တိုင်းပြည်အဖြစ်ထူထောင်မှုရွယ်ပြီးကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ဆက်နွယ်ပြီးတော့အပြည့်ရှိကြောင်းဆုံးမြတ်ခဲ့ပေမဲ့ခရိုအေးရှားအစိုးရကတော့1992ခုနှစ်ကနေ1995ခုနှစ်ထိဖြစ်ပွားခဲ့တဲ့စစ်ပွဲတွေအတွင်းစစ်ရာဇဝတ်မှုကျူးလွန်မှုမရှိကြောင်းညှင်းဆန်းထားပြီးတရားရုံးရဲ့ဆုံးမြတ်ချက်ကိုလည်းရုပ်သိမ်းဖို့တောင်းဆိုခဲ့ပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
အာဖရိကနိုင်ငံကဒီကနေ့ထိပ်သီးဆွေးနွေးပွဲမှာဥရောပနဲ့အာဖရိကတက်ကခေါင်းဆောင်တွေတွေ့ဆုံပြီးစီးပွားပူးပေါင်းဆောင်ရွက်အလုပ်ကိုင်ဖန်တီးရေးရွှေပြောင်းနေထိုင်သူတွေရေးငင်းချိုင်းနဲ့လွန်ညွန်ရေးပါဝင်ကိစ္စရပ်တော်တော်များဆွေးနွေးသွားမှာဖြစ်ပါတယ်။ဥရောပသမဂ္ဂ EU နဲ့ Africa Union AU တို့ရဲ့အဖွဲ့ချုပ်မျိုးကနှစ်ရက်ကြာထိပ်သီးဆွေးနွေးပွဲကိုတော့ EU ဖွဲ့ဝင်55နိုင်ငံနဲ့ EU ဖွဲ့ဝင်28နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြမှာပါ။အာဖရိကနဲ့ဥရောပတက်ကခေါင်းဆောင်တွေမကြာခင်နေ့တကစလို့မြောက်အာဖရိကကရွှေပြောင်းအခြေချသူတွေမြေထဲပြည်လည်ကိုဖျက်ဆီးပြီးဥရောပကိုဝင်ရောက်နေကြတဲ့ပြဿနာနဲ့ရင်ဆိုင်နေရတယ်လို့အခြေချနေထိုင်မှုနဲ့ပတ်သက်လို့ခြေတင်ငင်းကုန်စရာတွေနေ့စဉ်နေ့တိုင်းလူပေါင်းထောင်ချီသေဆုံးနေရတဲ့လမ်းကြောင်းတစ်လျှောက်ဘေးကင်းလွန်ကျွာဘလို့လုံနိုင်မလဲဆိုတဲ့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေကြရပါတယ်။ EU နိုင်ငံခြားမူဝါဒရေးအကြီးအကဲဖက်ဒရီကာမိုကာဟီနီကတော့ထိပ်သီးညီလာခံဟာရွှေပြောင်းနေထိုင်သူတွေအရေးဆွေးနွေးပွဲတက်တက်မဟုတ်ပဲဒီကိစ္စကိုဆွေးနွေးပွဲတက်တက်မဟုတ်ပေမဲ့လည်းဒီကိစ္စကိုထပ်သွင်းပြောဆိုမှာဖြစ်တဲ့အကြောင်းပြောဆိုထားတာပါ။
မကြာခင်ကမှပြန်လဲခေါင်းထောင်လာတဲ့ရုရှားနိုင်ငံရဲ့ချိန်ချောက်မှုတွေကိုအမေရိကန်ပြည်ထောင်စုနဲ့မဟာပိတ်ဥရောပနိုင်ငံတွေကတတိပြုမိတယ်လို့ဥရောပကိုရုရှားရဲ့အနေကနေဆက်ပြီးတော့အခိုင်အမာကာကွယ်ပေးသွားမယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ရှစ်သတင်းပတ်အတွင်းသွားရောက်မဲ့ဥရောပခီးစဉ်မတိုင်ခင်ရက်ပိုင်းအလိုမှာဝန်ကြီး Tillerson ကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာပါ။အဲဒီခီးစဉ်အတွင်းမြောက်အတ္တလန်တိတ်ကောင်စီ NAC နဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဝန်ကြီး Tillerson တွေ့ဆုံမှုစီစဉ်ထားပါတယ်။ဒါနဲ့မကယူကရိန်းနိုင်ငံပေါ်ရုရှားရဲ့ကျူးကျော်ရန်ဆောင်မှုကြောင့်အမေရိကန်နဲ့ရုရှားတို့ကြားအိဆက်နေခဲ့တဲ့နိုင်ငံဆက်ဆံရေးမှာအဟန့်တရဆက်လက်ဖြစ်ပေါ်ခဲ့ရတယ်လို့ဥရောပဆိုင်ရာမူဝါဒရေးရာမင်ခွန်အတွင်ဝန်ကြီးတီလဆန်ကထည့်သွင်းပြောဆိုသွားပါတယ်။ယူကရိန်းနိုင်ငံရင်းနဲ့ပတ်သက်ပြီးတော့မဖြေရှင်းနိုင်သေးတဲ့မြတ်နိုင်ငံသားဆက်ဆံရေးဟာပုံမှန်ပြန်ဖြစ်လာမှာမဟုတ်ကြောင်းဝါရှင်တန် DC ကဝူဒရိုးဝစ်လ်စန်ဆန်နာမှာမင်ခွန်ပြောကြားစဉ်ထည့်သွင်းပြောဆိုသွားပါတယ်။ယူကရိန်းတနင်္ဂနွေလုံးရဲ့လွတ်လပ်ရေးအချုပ်အခြာအာဏာနဲ့နယ်မြေတွေအပြည့်အဝပြန်မရသေးတဲ့မြကာလပတ်လုံးစစ်ပွဲရစရေးဘလို့အဖြစ်ရှာမှုမျိုးကိုမှလက်မခံနိုင်ဘူးလို့ဝန်ကြီးသီလက်စ Jason ကပြောပါတယ်။ American ဖက်က Ukraine ကိုလက်နက်တွေထောက်ပံ့ပေးသွားမလားဆိုတာကိုတော့ပြောဆိုမသွားပါဘူး
။ကမ္ဘာတဝန်ငပြားရောဂါတက်ပြည့်လုပ်ငန်းတွေမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းရရှိထားတဲ့အောင်မြင်မှုတွေဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ငပြားရောဂါဖြစ်ပွားမှုတွေဟာနိုင်ငံတော်များမှာပြန်လည်မြင့်တက်လာနေကြောင်း WHO ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါ။မဒါဂတ်စကာ၊ဆင်နဂေါနဲ့ဇင်ဘာဝေနိုင်ငံတွေပါဝင်ငပြားရောဂါအမြင့်ပြအောင်တက်ပြနေမဲ့အလားအလာရှိနေတဲ့နိုင်ငံတွေရှိနေပေမဲ့တိုးတက်မှုတွေတက်နေတဲ့နိုင်ငံတွေလည်းရှိနေတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်။2015ခုနှစ်ကနေ2016ခုနှစ်အတွင်းရဝန္ဒါ၊နိုင်ဂျီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေပါဝင်အာဖရိက၈နိုင်ငံမှာတော့ငပြားရောဂါဖြစ်ပွားမှုနှုန်းက20ရာခိုင်နှုန်းကျော်တိုးလာခဲ့တာပါ။အချိန်နဲ့မှာပဲငပြားရောဂါကာကွယ်ရေးနဲ့ကုသရေးအတွက်အသုံးစရိတ်ကလည်းရော့ကျလာနေပြီး2016ခုနှစ်မှာရန်ပုံငွေဒေါ်လာ1သမခုနှစ်ဘီလီယံသာရရှိခဲ့ရာကြောင့်2020ပြည်နှစ်အတွက်လိုအပ်ချက်ရဲ့ထောက်ဝတ်တောင်မပြည့်ပဲဖြစ်နေရပါတယ်ဒီလိုအခြေအနေတွေကြောင့်အရင်တစ်နှစ်ထက်ဆိုင်ရင်2016ခုနှစ်မှာသေဆုံးမှုနှုန်းအနည်းငယ်လျော့ပြီး40,000ရှိခဲ့တဲ့အာဖရိကနိုင်ငံတွေမှာအထိအနာဆုံးဖြစ်လာနိုင်ပါတယ
်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကမီးတောင်ပောက်ကွဲပြီးတဲ့နောက်ပိုင်းကောင်းကင်မှာမီးတောင်ဖျားရင်းနဲ့နရက်သာမောင်းမဲနေခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့နိုင်ငံတကာလက်စိတ်ကိုပြန်ဖွင့်ပေးလိုက်ပါပြီအကွာမီးတောင်ပောက်ပြီးတော့မီတာ9600အမြင့်ထိမီကိုရီမီးတောင်ဖျားရီတက်လာခဲ့တဲ့အတွက်ပြီးခဲ့တဲ့တနင်္လာနေ့ကလေးကလက်စိတ်တွေကိုပိတ်ထားခဲ့ရတာပါအဲ့ဒီကာလအတွင်းလေခီးစင်ပေါင်း400ကျော်ကိုရနာခဲ့ရတယ်လို့ထောင်ပေါင်းများစွာသောကဘာလက်ခီးသွားတွေနဲ့ကျိုးမကစခန်းတွေမှာခိုလုံနေခဲ့ကြရတာဖြစ်ပါတယ
်
ကွန်လုံးနဲ့နယ်လောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ဗုဒ္ဓဘာသာဝင်ဘုန်းကြီးတွေနဲ့အပေါ်ရဟန်းမင်းကြီးတို့တွေ့ဆုံတဲ့သတင်းကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံရောက်နေတဲ့အပေါ်ရဟန်းမင်းကြီးနဲ့ဗုဒ္ဓဘာသာဆရာတော်ကြီးတွေတွေ့ဆုံပွဲမှာတော့ဘာသာရေးကိုအခြေခံတဲ့အကြံဖတ်မှုတွေကိုဟန်တာပြီးတော့ဘာသာရေးမှာမေတ္တာတရားနဲ့ငြိမ်းချမ်းရေးကိုအခြေခံသွားကြဖို့နှစ်ဖက်ဘာသာရေးခေါင်းဆောင်တွေကမှန်ကြားခဲ့ကြပါတယ်မြန်မာနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ Catholic Christian သာသနာပိုင်ပုဗ္ဗယဟန်းမင်းကြီးဟာနိုင်ငံတော်တန်ခါမဟာနာယကဗုဒ္ဓဘာသာဆရာတော်ကြီးတွေနဲ့ဒီကနေ့နေ့လယ်ပိုင်းမှာတွေ့ဆုံခဲ့ရတဲ့ဖြစ်ပါတယ်။ဒီသတင်းပြည်စုံကို View မြန်မာပိုင်းသတင်းတောက်မမ်မီခါကသတင်းပေးပို့ထားပါတယ်
။အမုန်းတရားကိုဟန်တာပြီးအကြမ်းဖက်မှုမဖြစ်စေဖို့နဲ့ငြိမ်းချမ်းရေးကိုအခြေတည်ကမြစ်တာရှိထားဆောင်ရွက်ကြဖို့ဆရာတော်တွေကမိန့်ကြားသွားခဲ့ကြပါတယ်။နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ဥက္ကဋ္ဌဗမောဆရာတော်ကြီးကတော့ဘာသာရေးကိုအခြေခံပြီးအကြမ်းဖက်မှုဖြစ်စေတဲ့အကြောင်းရင်းနဲ့အမုန်းစကားတွေနဲ့ပတ်သက်လို့ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေအနေနဲ့စူးစမ်းဟန်တာဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးအခုလိုမိန့်ကြားသွားတာပ
ါယနေ့ကမ္ဘာတွင်ဘာသာရေးယုံကြည်မှုကိုအမီတက်လျက်အစွန်းရဝါဒနဲ့အကြမ်းဖက်ဝါဒတို့ပေါ်ထွန်းနေခြင်းမှာလွန်စွာဝန်နေဘွယ်ကောင်းလာပါတယ်ကိုယ်ကိုယ်ရာဘာသာများသည်လူသားကောင်းကျိုးချမ်းသာကိုညွှန်ပြကြသောကြောင့်အဆိုပါအကျံဖဲ့ဝါဒနှင့်အစွန်းရောက်ဝါဒများသည်ဘာသာရေးယုံကြည်ငါကူမှုကျင့်သုံးမှုကိုအခြေခံသည်ဟုယနေ့တို့ယူဆလက်ခံခြင်းမရှိပ
ါပုံဟန်းမင်းကြီးကတော့လက်တလုံးမြန်မာနိုင်ငံမှာဒါမကတကဘာလုံးမှာပါလူသားတိုင်းဟာတရားမျှတမှုကိုလိုအပ်နေတာမို့ငြိမ်းချမ်းရေးကိုရှေ့ရှုနိုင်ဖို့လိုအပ်နေသေးတယ်လို့မိန့်ကြားသွားခဲ့ပါတယ်
။ Nel salutare tutti voi esprimo il mio particolare apprezzamento per la
ငြိမ်းချမ်းရေးနဲ့လူသားတိုင်းအတွက်တရားမျှတခြင်းလူကုန်ဒိက္ခကိုလေးစားတန်ဖိုးထားဖို့တပည့်တော်တို့မှတာဝန်ရှိပါတယ်။ဒါဟာမြန်မာနိုင်ငံမှာသာမကတကဘာလုံးမှာလိုအပ်နေတာပါ။
ပုံဟန်းမင်းကြီးရဲ့ခီးစဉ်အတွင်းမှာနိုင်ငံတကာအတိုင်းဝိုင်းကအာရုံစိုက်နေကြတဲ့မြန်မာနိုင်ငံကရခိုင်ပြည်နယ်ကပြည်ပခရီနဲ့ပတ်သက်လို့ပြောဆိုကြလိမ့်မယ်လို့အများကမျှော်လင့်နေကြပေမဲ့လေပုံဟန်းမင်းကြီးကတော့သူ့ရဲ့မိန့်ခွန်းမှာဓာတ်ရက်ရည်ညွန်ပြောဆိုတာမျိုးမရှိခဲ့ပဲတင်းမြက်မှုတွေအတွက်ဝိုင်းဝန်းကြိုးပမ်းကြဖို့တိုက်တွန်းသွားခဲ့တာပဲရှိခဲ့ပါတယ်
။ In ogni epoca l'umanità sperimenta ingiustizie momenti
ခေတ်ကာလတိုင်းမှာလူသားတွေမှာမတရားမှုပြပခဖြစ်မှုမညီမျှမှုတွေရင်ဆိုင်နေရပါတယ်တပည့်တော်တို့ခင်မှာလဲဒါတွေဟာပို့ပြီးတော့များလာနေပါတယ်ဤပညာတွေတိုးတက်လာသလိုပြပခဖြစ်မှုဆင်းရဲမွဲတေမှုဖိနှိပ်မှုတွေရဲ့ဒဏ်ရာတွေလဲပို့များလာပါတယ်ဒီဒဏ်ရာတွေပျောက်ကင်းဖို့ကတနာကျင်နာခြင်းနဲ့မေတ္တာတရားအခြေခံပြီးတော့အပြန်အလှန်နားလည်မှုနဲ့လေးစားမှုကအရေးကြီးပါတယ
်ကိုယ်ပဲယုံကြည်သူတွေကိုလမ်းညွှန်ပြသနိုင်ဖို့အတွက်ကသက်ဆိုင်ရာဘာသာဝင်အကြီးအကဲတွေကလက်ညှိုးရမှာဖြစ်ကြောင်းလဲနိုင်ငံတော်တန်ခါမဟာနာယကဥက္ကဋ္ဌဗမောဆရာတော်ဖျားကြီးကလက်ညှိုးသွားခဲ့ပါတယ
်ကုကွယ်ရသောကုကွယ်ရဘာသာအယူဝါဒ ဤမူရင်တင်ကြားချက်များကိုသုံးတဲ့ကိုယ်ကွယ်သူတို့ကမိမိတို့ရဲ့သန္တာဒေါသဗေဟာမောဟဟူသောအဂတိတရားတို့နဲ့ရောနှောလျက်ဤပြန်ဖန်တီးကြသောကြောင့်ဒါလျင်အကျံပဲမှုနှင့်အစွန်းရောက်မှုတို့ဖြစ်ပေါ်လာရသည်ဟုကျွန်ုပ်တို့ယုံကြည်ထားပါသည်တို့ဖြစ်ပါ၍ကျွန်ုပ်တို့ဘာသာရေးခေါင်းဆောင်များအလုံးသည်မိမိတို့၏ဘာသာဝင်များအားဘာသာတရား၏လမ်းညွှန်ချက်ကိုအစစ်အမှန်များကိုအင်္ဂရိတရားမလိုက်စားပဲသင်ကြားပေးရမည်တာဝန်ရှိပါသည်
ပုံရံမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်ဟာနိုဝင်ဘာ28ရက်နေ့ကစလို့30ရက်နေ့အထိ၄ရက်တာကြာမြင့်မှာဖြစ်ပြီးနိုင်ငံတော်အကြီးအကဲတွေအပါအဝင်ဘာသာပေါင်းစုံကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့တယ်လို့လူပေါင်းထောင်ချီတက်ရောက်တဲ့ပုံရံမင်းကြီးရဲ့ဝိပုစုတောင်းပွဲအခမ်းအနားကိုလည်းရန်ကုန်မြို့မှာဒီကနေ့ကျင်းပခဲ့ပါတယ်ဒီမြန်မာနိုင်ငံခီးစဉ်ပြီးရင်တော့ဂျာတာပရီနေမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ခွာသွားအောင်မှာဖြစ်ပါရရှင်
။မမေခါသတင်းပေးပို့ထားတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတဲ့ဒုက္ခသည်တွေပေါ်ပုံဟန်မင်းကြီးရဲ့သဘောထားကိုဆက်ပြီးတင်ဆက်ပေးကြပါရစေ။နိုဝင်ဘာလ30မှာမြန်မာပြည်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုဆက်ပြီးတော့ကြွရောက်လာမယ်။ပုံရဟန်းမင်းကြီးရဲ့ခေးစဉ်အတွင်းမှာဘင်္ဂလားဒေ့ရှ်နယ်စပ်မှာလာရောက်ခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးအလေးပေးထည့်သွင်းပြောဆိုမယ်လို့ရိုဟင်ဂျာဒုက္ခသည်တွေကမျှော်လင့်နေကြပါရစေ။မြန်မာပြည်ခီးစဉ်တွင်မှာတော့ရိုဟင်ဂျာလို့မသုံးနှုံးဖို့ပုံဟန်းမင်းကြီးကိုမြစ်တာရက်ခံထားတာတွေရှိရကြောင်းထဲသွင်းပြောဆိုတာမျိုးမလုပ်ခဲ့ဘူးလို့ဘင်္ဂလားဒေ့ရှ်ခီးထဲသွင်းပြောဆိုတာမျိုးမလုပ်ခဲ့ပေမဲ့လည်းဘင်္ဂလားဒေ့ရှ်ခီးစဉ်တွင်မှာတော့ပုံဟန်းမင်းကြီးအနေနဲ့မြစ်တာတရားကိုအခြေခံပြီးတော့အထူးဒုက္ခရောက်နေတဲ့လူသားအခွင့်အရေးရဖို့တိုက်တွန်းမှုတွေလုပ်သွားမယ်လို့ယုံကြည်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကပြောပါတယ်။မဆူမုံကဆက်ပြီးပြောပြပေးပါလိမ့်မယ်။
ဟုတ်ပါတယ်မြန်မာနိုင်ငံမှာ၄ရက်တာမြစ်တာတမန်ခီးစဉ်နဲ့ပထမဆုံးအကြိမ်ကြွားရောက်လာတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ဟာနိုဝင်ဘာလ30ရက်နေ့နေ့လယ်ပိုင်းမှာတော့စိန့်မေရီကက်သီဒရယ်မှာကက်သလစ်ဘာသာဝင်လူငယ်တွေနဲ့အတူမစားပူဇော်ဝတ်ပြုဆုတောင်းခြင်းအစီအစဉ်ကျင်းပပြီးတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကခီးစက်မှာဖြစ်ပါတယ်ပုပ်ယဟန်မင်းကြီးကမြန်မာနိုင်ငံကကာဒီနယ်အမတ်ချားစ်မောင်မိုးရဲ့မြစ်တာရက်ခံချက်အရာသူ့မြန်မာပြည်ခီးစဉ်အတွင်းမှာရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမတုံ့ဆွဲခဲ့တဲ့အပြင်မြန်မာပြည်ခီးစဉ်အတွင်းမိန့်ကြားခဲ့တဲ့ပုပ်ရဲ့တရားတော်တွေမှာရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုတုံ့ဆွဲဖို့ပြက်ကွက်ခဲ့တဲ့အတွက်လူခွင့်ရေးဖွဲ့တွေဘက်ကဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့ပုံရဟန်းမင်းကြီးမြန်မာပြည်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်လာတဲ့အခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်ချီထွက်ပြေးတိမ့်ရှောင်နေကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးအလေးပေးထည့်သွင်းပြောဆိုမယ်လို့မျှော်လင့်ကြောင်းဘင်္ဂလားဒေ့ရှ်ကော့ဆက်ဘဇားမှာရှိတဲ့ဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းနေရိုဟင်ဂျာဒုက္ခသည်တဦးကပြောပါတယ်။
ပုံရဟန်းမင်းကြီးရောဘာမှမပြောဘူးဆိုတာနဲ့သူ့ကိုအရင်ကတည်းကအားအရသူ့ကိုမေတ္တာရေးကန်တာတော့ကြည့်တယ်ဒီမြန်မာနိုင်ငံကိုရောရင်းရောဟင်ဂျာလိုမခေါ်နဲ့ပြီးတော့သူတို့နဲ့တက်တက်ပြီးတော့ဘာမှပြောဖို့လဲတော့ချားလ်စ်မွန်ဘိုကလည်းချားလ်စ်မွန်ဘိုကပြောတော့ရှေ့ပြီးတော့မြန်မာဆွဲကလည်းသူ့ကိုမျက်တာရဲ့ကန်တာရရှေ့အဲ့ဒါကြောင့်မလို့ကျွန်တော်ခင်ပါတယ်ဘာသာရေးကောင်းဆောင်ရင်တော့ပြည်တဲ့အတွက်ကြောင့်မို့ဒီမှာတကယ်လို့ကျွန်တော်တို့ဒုက္ခတွေတော့တခုခုပြောမြင်လို့ကျွန်တော်မြင်လို့ပါတယ်ကျွန်တော်တို့မနိုင်ဘဲအခွင့်အရေးနဲ့ပြတဲ့ပြီးတော့လေသူကတခုခုပြောမြင်လို့ကျွန်တော်တို့အားမြင်လို့ပါတယ်ပုံရိပ်မင်းကြီးကတကယ်လို့ဒီမှာဒုက္ခစစ်ကမှရောက်တယ်ဆိုရင်တော့မြတ်တရားကံကြရအများကြီးကြည့်ပါတယ်သူကကျွန်တော်တို့လောကီနဲ့ပြတဲ့ပြီးတော့ကျွန်တော်တို့တော့ဥစုတော်တာလည်းပါရတာနဲ့ပြတဲ့ပြီးတော့လေကျွန်တော်လည်းအဲသူ့ကိုမြတ်တရားကံနဲ့ဆိုရင်လည်းကြည့်ပါတယ
်ပုံရိပ်မင်းကြီးဟာမြန်မာနိုင်ငံတွင်းလူသားတိုင်းရဲ့လူကုန်တိုက်ခါအခွင့်အရေးမတူကွဲပြားမှုတွေပေါ်လေးစားမှုတိုင်းရင်းသားမျိုးနွယ်စုတွေရဲ့ဓလေ့ထုံးတမ်းအပေါ်လေးစားမှုစတဲ့မြစ်တာတရားကိုအခြေခံတဲ့ငြိမ်းချမ်းခြင်းကိုတည်ဆောက်ဖို့အရေးကြီးတယ်ဆိုတာကိုထည့်သွင်းပြောဆိုသွားသလိုအကြမ်းဖက်မှုတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာခံစားနေကြရသူအများအပြားရှိတဲ့မြန်မာနိုင်ငံမှာခွင့်လွတ်တည်ခံခြင်းနဲ့သာဒဏ်ရာတွေကိုပျောက်ကင်းအောင်လုပ်နိုင်လိမ့်မယ်လို့ပုံရဟန်းမင်းဒီဖရန်စစ်ကလူလူနဲ့တွေ့ဆုံစဉ်မှာမိန့်ကြားခဲ့တာပါဒီလိုမျိုးပုံရဟန်းမင်းကြီးရဲ့မြစ်တာတရားအခြေခံတဲ့တိုက်တွန်းမှုအပေါ်မှာတော့ဘင်္ဂလားဒေ့ရှ်ရောက်ကော့ဆက်ဘဇားနေဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းကကိုမျိုးတန်ကတော့မြန်မာနိုင်ငံအတွင်းမှာဘာသာမတူလူမျိုးကွဲတွေကြားနှစ်ရှည်လာများအတူရှင်တွဲနေထိုင်လာခဲ့ကြတာဖြစ်ပေမဲ့လို့နိုင်ငံရေးအရာမှိုင်းတိုက်ဖြည့်ဆည်းမှုတွေကြောင့်အခုလိုအကြမ်းဖက်မှုတွေဖြစ်လာတာဖြစ်တဲ့အတွက်ယုံကြည်မှုကိုအခြေခံတဲ့အတူရှင်တွဲနေထိုင်မှုမျိုးလိုလားပါတယ်လို့အခုလိုပြောပါရစေ။
ကျွန်တော်တို့မှာတကယ်တော့ဆန်အော်ဝိုင်းကကိုကြော ကျွန်တော်ပြောချင်တာကဗုဒ္ဓဘာသာနဲ့ဆလင်ဘာသာနဲ့ညာပြစ်နာကြည့်ရတော့မဟုတ်ပါဘူး။ရခိုင်ပြည်တော်ဗမာတဲ့နဲ့တခြားတိုင်းရင်းတွေနဲ့ကျွန်တော်အနေနဲ့ကောင်းကောင်းဆက်ဆံတာလေးကြည့်ပါတယ်။ကျွန်တော်ကလည်းသူတို့ကိုကြွယ်ချဆက်ဆံတာမရှိဘူး။သူတို့ကလည်းကြွယ်ချဆက်ဆံတာမရှိတော့ပါပဲ။ဒါပေမဲ့ဟိုမြန်မာဆရာကဟိုတဲမတော်ဝေကသူတို့ကိုမိုင်းချုပ်ပြီးတော့ကျွန်တော်နဲ့ကြံနာမျိုးမျိုးတင်ပြတဲ့မြန်မာဆရာကတကယ်ရိုးသွားနေစဉ်တကယ်မြန်ကနေတကယ်ကျွန်တော်ကိုလူသားလို့ဆက်ဆံနေစဉ်ကျွန်တော်တော့ဘာမှပြောကြရမှာချူကျွန်တော်နိုင်ငံသားအခွင့်အရေးအဲ့ဒါပြီးတော့လောအခွင့်အရေးအဲ့ဒါကိုလုံးပြင်းစီပြီးတော့ကျွန်တော်တို့တခြားတိုင်းစားတွေလို့အခွင့်အရေးပြီးတော့တိုင်းအဲ့ဒါလည်းရနေစီကျွန်တော်လည်းငါအေးအေးချင်းချင်းတခြားတိုင်းတွေနဲ့တခြားလူမျိုးတွေနဲ့အေးအေးချင်းချင်းနေနိုင်တယ်ကိုရဟင်းမျိုးကိုကျွန်တော်ဘက်မှာဟိုမက်တဲကင်စင်တာကသူတုံပေါ်ပြီးတော့ကျွန်တော်တို့လိုတော့အခွင့်အရေးလောအခွင့်အရေးအားဖြင့်ကျွန်တော်တို့ဟိုပြောပေးဖို့မြန်မာဆရာကိုအဲ့ဒါမက်တဲကင်ပေါ်တော့ကျွန်တော်မြင်တာ
ပေါ်ရဟမင်းကြီးဖရန်စစ်ကဘင်္ဂလားဒေ့ရှ်ခီးစဉ်ကတော့နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ2ရက်နေ့အထိကြာမြင့်မှာဖြစ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကအစိုးရတာဝန်ရှိသူတွေဘာသာရေးခေါင်းဆောင်တွေကက်သလစ်ဘာသာဝင်တွေနဲ့တွေ့ဆုံမှုရှိတယ်လို့သတင်းထုတ်ပြန်ထားပါတယ်ရှင်
။မဆုမွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့လည်းပေါ်ရဟမင်းကြီးရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အကြောင်းဆက်တင်ဆက်ပေးပါမယ်။မြန်မာနိုင်ငံကို3ရက်ကြာလာရောက်ခဲ့တဲ့ပေါ်ရဟမင်းကြီးဖရန်စစ်ဟာဒီကနေ့မြန်မာနိုင်ငံခီးစဉ်ဆုံးသက်ပေးရတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တချို့နဲ့လည်းတွေ့ဆုံဖို့ရှိတယ်လို့ဒီခီးစဉ်ကနေရိုဟင်ဂျာဒုက္ခသည်တွေရဲ့အကျက်တဲကိုမိမောင်းထိုးပြနိုင်နိုင်မယ်လို့အများကမျှော်လင့်နေကြပါတယ်။ပေါ်ရဟမင်းကြီးဘင်္ဂလားဒေ့ရှ်ကိုလာရောက်မဲ့အချိန်ရိုဟင်ဂျာဒုက္ခသည်စခန်းတွေကအခြေအနေတချို့ကိုတော့ရိုက်တာသတင်းကိုခြေခံပြီးမက်ကင်ပြူထွေးကပြောပြပေးပါလိမ့်မယ်။
မြန်မာနိုင်ငံကို3ရက်ကြာရောက်နေတဲ့ပုံရဟမင်းကြီးဖရန်စစ်အနေနဲ့သူ့ရဲ့ခီးစဉ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းပရိပတ်ခါနဲ့ရိုဟင်ဂျာဒုက္ခသည်အကျက်တဲအကြောင်းအလေးပေးပြောဆိုတာမရှိပေမဲ့လို့မြန်မာနိုင်ငံခီးစဉ်အပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုခီးဆက်တဲ့အခါမှာတော့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်တို့နဲ့ဒါကာမြို့မှာတွေ့ဆုံမှာဖြစ်ပါတယ်။အရေးပေါ်အကူအညီတွေအများပြားလိုအပ်နေဆဲဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အကျက်တဲတွေကိုပုံရဟမင်းကြီးရဲ့အခုခီးစဉ်ကနေမိမောင်းထိုးပြနိုင်ဖို့မျှော်လင့်တာတွေလည်းရှိနေပါတယ်။ပေါ်ရမင်းကြီးဖရန်စစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုကြွချီလာမဲ့အချိန်နေဆက်ကဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေရဲ့အခြေအနေကတော့ဆိုရင်ရစဲပါအစကတည်းကလူတွေပြည့်နှက်နေပြီးသားဒုက္ခသည်စခန်းတွေထဲကိုပြီးခဲ့တဲ့ဩဂတ်စ်လကစလို့ဒုက္ခသည်တွေတိတ်နေကြီးထပ်မံရောက်ရှိလာတာကြောင့်လူအချက်တွေကပိုးပြီးတော့များလာတယ်လို့အခြေအနေကပုံပြီးဆိုလာခဲ့တာပါလူကြီးများလာတာနဲ့အမျှစွန့်ပြစ်အညစ်အကြေးတွေပိုများလာပြီးဒီလိုစွန့်ပြစ်ပစ္စည်းတွေနဲ့ရေစိုးရေညစ်တွေကနေချင်းနဲ့ရေချောက်ဖြစ်တဲ့ယောဂပိုးမွားအန္တရာယ်တွေပိုးပြီးတော့ကျုံလာရတာကြောင့်ကျန်းမာရေးအရာစိုးရိမ်မှုတွေလည်းတိုးလာနေတာဖြစ်ပါတယ်။အာနာရှမေရှောသောနယ်လီဂိုလ်နာဗာရီန်ဒီလာခါဆာရာလာဇောဆိုဖီ။ကျမတို့နေရတဲ့နေရာလေးကအရန်ကျင်းပါတယ်။အမိုက်ပစ်ဖို့ရေစိုးရေညစ်တွေစွန့်ပစ်ဖို့နေရာဆိုတာမရှိပါဘူး။ဒါကြောင့်လူတွေဖျားနာနေကြတာပါ။အ
ဲ့ဒါဒီကွန်ဒွန်တို့တမရစ်တဘီရှိကျဲ
မင်းစရာနေရာကအလုံးလောက်မရှိပဲလူတွေကအရန်များလာတော့အခုလိုပြေးသိပ်ပြီးညစ်ပတ်နေတာပါပဲ။ဆုံးပြစ်ထားတဲ့အငင်းကျေးတွေကိုလည်းဖယ်ရှားဖို့နေရာလည်းမရှိပါဘူး။အ
ဲဒီနိဟာဆာရာမဆာရာအင်းကွန်ဒိုရဲဆိုရှုဒီရဲတ
ေဟန်တာငင်းကျေးတွေအမိုက်တွေကနေရာတိုင်းမှာပါပဲ။ကျမနေမကောင်းဖြစ်တာဓာရီကြောင့်မှာအခုစေးသွားတောင်းမလို့ပါ
။ဒါကတော့ကောက်ဆက်ပစာမှာရှိတဲ့ဒုက္ခသည်စခန်းအတွင်းနေထိုင်နေကြတဲ့ဒုက္ခသည်တို့ပြောဆိုသွားတာပါ။ဒုက္ခသည်စခန်းတွေထဲမှာနေခင်ပဲဆိုရင်အပူချိန်ကမခံမရနိုင်တော့အောင်ပြင်းထန်ပြီးတော့ညဘက်ရောက်ပြန်တော့လဲအေးအေးတန်ကိုခံကြရပါတယ်။ရာသီဥတုကကြမ်းတမ်းပြီးဒီအခြေအနေအောက်မှာပဲယာယီပလတ်စတစ်အမိုးကာတွေနဲ့ဖြစ်တလို့နေထိုင်နေကြတဲ့ဒုက္ခသည်တွေအများအပြားရှိနေတာပါသူတို့ဟာဘုံအိမ်သားတွေနဲ့ရေပုံပန်းတွေကိုမျှဝေတုံးကြရပြီးကျန်းမာရေးပြုစုဆောင်ရှောက်မှုကလည်းမရှိသလောက်ဖြစ်ပါတယ်ဒါကြောင့်ရိုဟင်ဂျာဒုက္ခသည်တိမ့်နေချီရှိနေတဲ့ဒီဒုက္ခသည်စခန်းတွေထဲမှာယောဂကပ်ပေးဆိုင်တဲ့အခြေအနေမျိုးမကြုံရအောင်ကြိုတင်ကာကွယ်နိုင်ရေးကိုထိတ်ဆုံးဦးစားပေးဖြစ်နေဆောင်ရွက်နေတယ်လို့ဒုက္ခသည်အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ပြည်ခဲ့တဲ့ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြောပြန်ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်ပြည်ပခါတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးလာရတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ရှိပြီးတော့ဒါဟာကမ္ဘာပေါ်မှာအခုနောက်ဆုံးကြုံရတဲ့အဆိုးဝါးဆုံးလူသားပေးဒုက္ခတစ်ခုဖြစ်တယ်လို့တောင်ကုလသမဂ္ဂအရာရှိတချို့ကပြောဆိုခဲ့ကြပါတယ်မြန်မာလူကြိုးရေးတပ်ဖွဲ့တွေအနေနဲ့ရိုဟင်ဂျာမွတ်စလင်တွေကိုနိုင်ငံတွေကနေမောင်းထုတ်ဖို့စနစ်တကျစီစဉ်လှုပ်ဆောင်ခဲ့တာဆိုပြီးတော့လည်းပြင်းပြင်းထန်ထန်ဆွဆွဲပြောဆိုမှုတွေရှိခဲ့တယ်လို့မြန်မာစစ်တပ်ကိုပြစ်မှတ်ထားတဲ့တန်ခတ်အရေးယူမှုတွေချမှတ်ဖို့အထိနိုင်ငံတကာမှပြောဆိုတာတွေရှိလာခဲ့ပါတယ်။ဒါပေမဲ့မြန်မာတာဝန်ရှိသူတွေကတော့နိုင်ငံတကာရဲ့ဆွဆွဲပြောဆိုမှုတွေဟာခိုင်လုံမှုမရှိတဲ့အကြောင်းတုံ့ပြန်ထားပါတယ်ရှင်။
မန်ကင်ပြထွင်းတင်ဆက်ပေးထားတာဖြစ်ပါတယ်။သောတာရှင်များရှင်အခုတစ်ခါမှတော့ဒီတစ်ပတ်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုက်စီစဉ်မှာဗားရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ
ရှင်များရှင်ရခိုင်ပြည်နယ်ရေးကြောင်းနောက်နိုင်ငံတွေကမြန်မာနိုင်ငံအပေါ်မှာဖိအားတွေတိုးလာနေချိန်မှာပဲမြန်မာကောင်းဆောင်တွေနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးခက်ဆိတ်ဆိတ်တွေ့လာနေရပါတယ်မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်တရုတ်ပြည်ကပြန်ရောက်လာလာခြင်းဆိုသလိုပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာလည်းနိုင်ငံရေးပါတီခေါင်းဆောင်တွေညီလာခံကိုတက်ဖို့ပေကျင်းမြို့တော်ကိုသွားမယ့်အကြောင်းကြေညာထားပါတယ်ရခိုင်ရေးကြောင့်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်ထိရိုက်ခတ်နေပြီလဲနိုင်ငံတကာဆက်ဆံရေးမှာအရှိနဲ့အနောက်ဘယ်သူကပိုအရေးကြီးလာနေပြီလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒေါက်တာရှင်နေနေနဲ့စနေနေ့ည9:00နာရီစီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုက်ရိုက်လေးလိုက်စီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။VOA ကနေပေါ်တူနေညသတင်းတွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါမှာတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။မြောက်ကိုရီးယားဘက်ကတိုက်ချင်းပစ်ဒုံးကျည်လို့ယုံကြည်ရတဲ့ဒုံးကျည်ကိုညအချိန်စမ်းသပ်ပစ်လွတ်လိုက်တာကြောင့်တင်းမာမှုတွေတိုးလာခဲ့တယ်လို့မြောက်ကိုရီးယားအစိုးရဘက်ကလည်းသူတို့အနေနဲ့အမေရိကန်ပြည်မကြီးအထိရောက်အောင်ပစ်ခတ်နိုင်စွမ်းရှိတယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်။အခုစမ်းသပ်မှုကစက်တင်ဘာလနောက်ပိုင်းပထမဆုံးအချိန်နဲ့ဖြစ်ပါတယ်။ဝေကံပြောင်စုနဲ့နိုင်ငံတကာအစိုင်းဝိုင်းကချက်ချင်းဆိုသလိုကန့်ကွက်ရှုတ်ချပြောဆိုလိုက်သလိုတောင်ကိုရီးယားဘက်ကတော့မြောက်ကိုရီးယားအတွက်မမကြဖို့မြောက်ကိုရီးယားကိုအတွက်မမကြဖို့တတိပေးလိုက်ပါတယ်။ VOA သတင်းတောက် Daniel Schaefer ဆိုမျိုးကနေသတင်းပေးပို့ထားတာကိုမတ်တင်ကြီးထက်ကပြောပြပေးပါလိမ့်မယ်
။မြောက်ကိုရီးယားဘက်ကညချင်းတိုက်ချင်းပြဒုံးကျည်ဆန့်တက်အပြီးမိနစ်ပိုင်းအတွင်းမှာပဲတောင်ကိုရီးယားဘက်ကတုံ့ပြန်ခဲ့ပါတယ်။တောင်ကိုရီးယားဘက်ကသူ့ပိုင်နဲ့ပင်လယ်ပြင်အတွင်းကိုတာရိုပြစ်ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့အတွက်အချက်မှရင်လက်ဦးမှုယူတိုက်ခိုက်မှုစီဥတီသွားနိုင်တယ်လို့လည်းသတိပေးပါတယ်။တောင်ကိုရီးယားနိုင်ငံ Trident တက္ကသိုလ်က Daniel Pinkston ကအခုလိုပြောပါတယ
်။ It's very concerning. It's very serious. But any
တော်လေးကိုစိုးရင်စရာကောင်းပါတယ်။မြောက်ကိုရီးယားကိုမတားနိုင်တော့ဘူးဆိုတဲ့အခြေခံပေါ်မှာမြောက်ကိုရီးယားကိုလက်ဦးမှုယူတက်ရမယ်ဆိုတဲ့စဉ်းစားချက်တွေဖြစ်နေပါတယ်။ကျွန်တော်ထင်တော့ဒါလက်တွေ့မကျပါဘူး။မြောက်ကိုရီးယားရဲ့လုပ်ရည်တွေကိုတားဆီးနိုင်ပါတယ်
။တောင်ကိုရီးယားသမ္မတမွန်းဂျေအင်ကတော့မြောက်ကိုရီးယားအစိုးရရဲ့လုပ်ရည်ကနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအပေါ်အန္တရာယ်ဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ်။
South Korea and the United States along with the
နိုင်ငံတကာအတိုင်းဝိုင်းနဲ့အထူးတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့အနေနဲ့ရွေးချယ်စရာမရှိပါဘူး။ဒါပေမဲ့လည်းပြင်းပြင်းထန်ထန်ဖိအားပေးမှုနဲ့တခက်ပိတ်ဆို့မှုကိုဆက်ပြီးကျင့်သုံးသွားရမှာပါ
။မြောက်ကိုရီးယားရဲ့ဒုံးကျည်ဆန့်သက်မှုအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတင်းထောက်တီကိုမှတ်ချက်ပေးပြောဆိုတာမှာတော့ဒီကိစ္စကိုအရေးယူလှုံ့ဆော်မယ်လို့ပြောပါတယ်။အသေးစိတ်ကိုမပြောပေမဲ့မြောက်ကိုရီးယားအရေးချင့်ကပ်မှုအပြောင်းလဲမရှိဘူးလို့ပြောဆိုသွားပါတယ်
။ Nothing changed. Nothing changed. We have
ဘာမှမပြောင်းလဲပါဘူး။ကျွန်တော်တို့တိတ်ကိုဂယူတဆိုင်ချင့်ကပ်ဆောင်ရွက်နေပါတယ်။ဘာမှမပြောင်းပါဘူး။အထူးအလေးထားဆောင်ရွက်နေပါတယ
်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ဖို့တောင်းဆိုပါတယ်မြောက်ကိုရီးယားအစိုးရအနေနဲ့ကတော့စွန့်စားရမှုများပေမဲ့လို့သူ့ရဲ့နျူကလ িয়ার နဲ့မီဆိုင်ဒုံးကျည်အစီအစဉ်တွေကိုစွန့်လွတ်မှာမဟုတ်ဘူးလို့သုံးသပ်သူတို့ကပြောပါတယ် Trident ကတူက Daniel Pinkston ကအခုလိုဆက်ပြောပါတယ
် These capabilities are something that cannot be negotiated away
ဒီစံတမှုတွေနဲ့ပတ်သက်လို့ညှိလို့နိုင်လို့ရမယ့်ကိစ္စမဟုတ်ပါဘူး။ဒါဟာသူတို့ရဲ့အမှတ်လက္ခဏာတစ်ခုဖြစ်တယ်လို့သူတို့ရဲ့အမျိုးသားလုံခြုံရေးမူဝါဒစိတ်ပိုင်းလည်းဖြစ်ပါတယ်။ဒီလိုရက်တွေကိုတားမြစ်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အားလုံးကတရားမဝင်ဘူးလို့သူတို့ကရှုမြင်ထားပြီးကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုရောနိုင်ငံတကာအသံဝိုင်းကပါဆက်ပြီးအံတုသွားမှာဖြစ်ပါတယ
်။မြောက်ကိုရီးယားဘက်ကတော့အမေရိကန်ပြည်ထောင်စုဘက်ကတိုက်ခိုက်လာမယ့်အရေးကိုကြိုတင်ကာကွယ်ဖို့အတွက်အခိုင်အမာခုခံနိုင်ဖို့လိုအပ်တယ်လို့ပြောဆိုထားပါတယ်ရှင့်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10:00နာရီထိလိုင်းတိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တွေမှာဆိုရင်တော့ပုံမှန်နှီးကလာသောတရုတ်မြန်မာဆက်ဆံရေးခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာ
အရင်လုံးကမြန်မာကတရုတ်ကိုဆက်ဆံနေနေရမှာနဲ့တတိလေးနဲ့ချင်းပြီးတော့ပေါ့နော်အထူးသဖြင့်ဟိုဒီမိုကရေစီတမားတွေကတတိလေးနဲ့ချင်းပြီးတော
့သတင်းစာဆရာကြီးဦးကျော်ရင်မြင့်အခုလိုဆွေးနွေးတော့တာကိုမကြားခင်မှာပြည်စုံနာစင်ကြားဖို့ရှိပါတယ်။ဒါ့အပြင်မြန်မာလူတွေနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားကစားကဏ္ဍစရတွေကိုလည်းနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ Zurich မြို့ကအင်ဂျင်နီယာတွေကနာဂတ်မှာအနေရရှိတဲ့အလုပ်တွေကိုလူသားတွေကိုစားလုပ်လုပ်ပေးနိုင်တဲ့စက်ရုပ်အကြောင်းကိုတင်ဆက်ပေးကြပါမယ်။ Animal လို့ခေါ်တဲ့ဒီစက်ရုပ်ဟာလူသားတွေစားလုပ်လုပ်ပေးနိုင်တဲ့ခြေလေးကြောင်းပါ Robot စက်ရုပ်လည်းဖြစ်တဲ့အကြောင်း Viewer တင်တော့ Arash Ara Basadi ပေးပွဲတင်လာကိုတခြားပေါင်းကပြပြပေးပါလိမ့်မယ်။
Animal လို့အမည်ပေးထားတဲ့ခြေလေးကြောင်းစက်ရုပ်ဟာခြေကားတွေကိုအလွယ်တကူတက်နိုင်ဆင်းနိုင်ပြီးတစ်ချိန်ကျရင်စက်ရုပ်အလုပ်ရုံတွေမှာလောင်စာတွေတံငွေတွေယူစိတ်နေတာရှိမရှိစစ်ဆေးနိုင်ဖို့ရည်ရွယ်ထားပါတယ်။ Switzerland နိုင်ငံ Zurich မြို့ခြေဆိုင် Autonomous System Lab ကတွဲဖက်ပါမောက်ခ Macro Hunter ကတော့ခြေလေးကြောင်းစက်ရုပ်ရဲ့အားသာချက်နဲ့ပတ်သက်လို့အခုလိုရှင်းပြပါတယ်
။ So the big advantage of four-legged systems is that we can go on one side.
ခြေလေးကြောင်းရဲ့အဓိကအားသာချက်ကတော့ဘန်းညီအောင်ထိမ့်ပြီးလမ်းလျှောက်နိုင်တာပါ။တစ်ချိန်မှာခြေထောက်တစ်ချောင်းမဲ့သုံးပြီးညီအောင်ထိမ့်တဲ့သဘောပါ။ဒါကြောင့်လဲဆက်ရုပ်ကညိမ့်ပါတယ်။မော်တာတွေအားလုံးကိုပိတ်လိုက်ရင်တော့လဲကျမသွားပါဘူး။ဒါကြောင့်လဲခက်ခဲကြမ်းတမ်းပြီးကိုမသိတဲ့နယ်မြေမှာအသုံးဝင်နိုင်ပါတယ်
။ Anybotis ကုမ္ပဏီကတီထွင်ထားတဲ့ခြေလေးကြောင်းဆက်ရုပ်ဟာပြေးနိုင်လွှားနိုင်ပြီး45ဒီဂရီအထိတင်းဆောင်းနေတဲ့ခြေကားတွေကိုလဲတက်နိုင်ပါတယ်။လေစာနဲ့ထိန်းချောင်းတဲ့စနစ်နဲ့အခက်အခဲအတားအဆီးတွေကိုကြော်လွှားနိုင်တဲ့ဆက်ရုပ်ကိုစီးပွားဖြစ်ထုတ်လုပ်နိုင်ဖို့ကိုလည်းကုမ္ပဏီကရည်ရွယ်ထားတာပါ
can also move dynamically stable so the system itself just balances from a
အချိန်ကောင်းကောင်းနဲ့ငြိမ်နေအောင်လဲသွားနိုင်ပါတယ်သူစနစ်ကခြေလမ်းတလမ်းချင်းကိုဗတ်ညီအောင်ထိန်းပေးထားသလိုတစ်ချိန်ထဲမှာခြေထောက်တွေကိုကြပြိုင်နဲ့လှမ်းနိုင်ပါတယ်တွန်းလိုက်တာပဲဖြစ်ဖြစ်ဘေးကနေဆွဲလိုက်တာပဲဖြစ်ဖြစ်လှုပ်လို့ရသလိုခြေထောက်အောက်ကိုတစ်ခုခုထည့်လိုက်ရင်လဲအာယုံကန်တိနိုင်တယ်လို့ဘယ်လိုကြော်လွှားရမလဲဆိုတာကိုလည်းသိပါတယ်
။10ကီလိုဂရမ်တောင်အလေးချိန်မရှိတဲ့ခြေလေးချောင်းဆက်ရုပ်ဟာအလေးချိန်10ကီလိုလောက်အထိတည်ယူနိုင်တယ်လို့ရင်းနဲ့အမှုံမွှားတန်ခံနိုင်တဲ့ဆက်ရုပ်ရဲ့ဘက်ထရီဟာနှစ်နာရီလောက်အထိသုံးခံပါတယ်။ဆက်ရုပ်မှာလောင်စာတွေတန်ငွေတွေကိုအာယုံခံနိုင်တဲ့ကရိယာတွေတက်ဆင်ထားတဲ့အတွက်ရင်းနှံတဲ့တန်ငွေလုပ်ငန်းတွေသတ္တုတွင်းတွေမှာအလုပ်ဖြစ်နိုင်တယ်လို့ဒီညောင်ထိန်းထားနိုင်တဲ့အရေးအချင်းကြောင့်အရေးပေါ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းမှာလည်းအသုံးဝင်လာနိုင်ပါတယ်ရှင်
။ရှာဖောင်တင်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်။ဒီတစ်ပတ်မှာတော့ HIV ရောဂါပိုးကူးစက်မခံရစေဖို့အတွက်လိင်အပျော်ပါလိုက်စားတာနဲ့မူရင်းဆေးဝါးသုံးဆဲတာတွေကိုရှောင်ကျဉ်ဖို့လိုအပ်ပြီးတော့ရောဂါရှိပြီလို့သိလိုက်တဲ့အခါမှာလည်းသက်တမ်းစိတ်နေထိုင်သွားနိုင်ဖို့အတွက်ကုသမှုတွေကိုအမြန်ဆုံးခံယူတဲ့အကြောင်းအရေးပြားတဲ့ကာလသားရောဂါအထူးကူဆရာဝန်ကြီးဒေါက်တာဦးမျိုးတန်နဲ့ဒေါက်တာတန်စောတို့ဆွေးနွေးထားပါတယ်ရှင
်ခုရနှစ်ထိဆင်းရှိဆိုတဲ့ဆောင်းမုန်းနဲ့နာမည်ကျော်ကြားခဲ့တဲ့ယောဂတစ်ခုကတော့ HIV AIDS ယောဂပဲဖြစ်ပါတယ်ဆေးဝါးနဲ့ကုသမှုနည်းပညာတွေတိုးတက်ကောင်းမွန်လာတာကြောင့် HIV ယောဂပိုးကိုဆော့ဆော့စစ်စစ်ဖော်ထုတ်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်တာမန်လူတယောက်လိုတက်တန်းစီနေထိုင်သွားနိုင်တယ်လို့ရန်ကုန်ပြည်သူ့ဆေးရုံကြီးမှရေပြားနဲ့ကာလာသားယောဂဆိုင်ရာအတိုင်ပင်ခံဆရာဝန်ကြီးဖြစ်သူဒေါက်တာဦးမျိုးတန်ကပြောပါတယ
်ယောဂလက္ခဏာမပြခင်ကြိုတင်ပြီးတော့တွေးစစ်ဆေးထားမယ်နောက်ကျွန်တော်တို့ဒီကိုယ်ခံအားစနစ်ဆိုတော့ဘလောက်ကိုယ်ခံအားကောင်းတဲ့ CD4 ဆိုတာရှိတယ်နောက် viral load ပိုးကောင်းရင်စစ်ဆေးတာတွေရှိတယ်ဒီလိုစစ်ဆေးပြီးတော့အရင်တော့ဆိုရင်တော့ကျွန်တော်တို့ကသူကတတ်မှတ်ထားတာကတော့ HIV ပိုးရှိတယ်ကိုကဘလောက် CD4 ဘလောက်ဆိုရင်ဆေးပေးတာဆိုကိုဆိုလို့ရှိရင်တော့သူ HIV ပိုးရှိတာနဲ့ဟိုဆေးမှန်မှန်တောက်မယ်ဆိုလို့ရှိရင်ဆေးကို ART ဆေးပေါ့နော် antiretroviral therapy ကိုစပြီးတော့ပေးနိုင်တယ်။စောစောကြီးပေးထားလို့ရှိရင်သူ့ရဲ့ကိုယ်ခံအားစနစ်ကစိုးစိုးဝါးမပြည့်စည်ခင်မှာဆေးတောင်းရတဲ့ကြောင့်မို့တာမန်အများလူတွေလိုပဲကြံ့ကြံ့မာမာနေနိုင်တော့တက်တန်းစီနေဖို့ဖြစ်နိုင်တာပေါ့နော်။
HIV
ရောဂါပူဟာလိင်ဆက်ဆံနာနဲ့ဆေးထိုးအမျှဝေသုံးဆဲတာတွေကနေတဆင့်ကူးစက်ပြန့်နှံ့တဲ့ရောဂါတစ်ခုဖြစ်ပါတယ်။လိင်မှုလုပ်ငန်းလုပ်ကင်တဲ့သူတွေနဲ့မွေးရည်ဆေးဝါးသုံးဆဲတဲ့သူတွေဟာရောဂါကူးစက်ခံရဖို့အခွင့်အရေးများတဲ့သူတွေဖြစ်တာကြောင့်မွေးရည်ဆေးဝါးသုံးဆဲတာနဲ့လိင်အပျော်ပါးကိစ္စတွေကိုရှောင်ကျဉ်သင့်တယ်လို့ဒေါက်တာဦးမျိုးတန်ကပြောပါတယ်။ဒီကအပြင်လိင်မှု ထိုင်လျောက်တော့ကာကွယ်နိုင်တယ်ဒီကတော့ဒီအပြော်ပါမလိုက်စားဘူးငွေစီပါဟိုအကူမျှဝေမတုံးဆဲဘူးဆိုရင်တော့ကုဆက်မှုနေပါလွယ်တကူကုဆက်နိုင်တဲ့ယောဂတစ်ခုတော့မဟုတ်ဘူးဒီကုဆက်နိုင်တဲ့နီလန်းတွေကိုရှောင်ကြည့်မယ်လိန်ပြော်ပါမလိုက်စားဘူးအကာအကွယ်သုံးယူမယ်ဆိုလို့ရှိရင်တော့ကုဆက်မှုကိုနည်းစေနိုင်ပါတယ်
HIV ယောဂပုကူးဆက်ခံရတဲ့အခါလူမျိုးရေးစီးပွားရေးပြဿနာတွေနဲ့ကြုံတွေ့ရနိုင်ပြီးကိုခံဆွမ်းအားကျဆင်းလာတဲ့အခါမှာလည်း TB ယောဂနဲ့နမိုနီးယားယောဂတွေအပါအဝင်နောက်ဆက်တွဲယောဂတွေဖြစ်နိုင်ပါတယ်။မျောလင်မထားဘဲယောဂကူးဆက်ခံလိုက်ရတဲ့သူတွေလည်းရှိနေတာကြောင့်အိမ်တော်ပြုတော့မဲ့သူတွေအနေနဲ့ HIV ယောဂပုရှိမှရှိကိုဇနီးမောင်နဲ့နှစ်ဦးလုံးဆက်သက်စစ်ဆေးထားတယ်လို့ဒေါက်တာဦးမျိုးတန်းကပြောပါတယ
်။ HIV ပုကိုတချို့ဒီမှာဆိုလို့ရှိရင်တော့ before marriage ပေါ့နော်။အိမ်တော်မပြုခင်မှာသူရဲ့လေဆက်ဆံမဲ့ပါနာပေါ့တော့တော့အိမ်တော်ရှိရဲ့ခင်မွန်းဒါဇနီးမဖြစ်ခင်မှာသူစစ်ဆေးထားလို့ရှိရင်ဒါပို့ပြီးတော့ကောင်းပါတယ်။နောက်ကလေးတွေပါလေကြီးမယ်ဆိုလို့ရှိရင်လည်းဒီကြိုတင်ပြင်ဆင်ပြီးတော့စီစဉ်ဆရာရှိရာစီစဉ်လို့ရအောင် ARD C ကို NDV2 ပါတရပီဆေးတောက်ထားမယ်ဆိုလို့ရှိရင်လည်းအဲဒီခန္ဓာကိုယ်ထဲမှာ HIV viral load ဆိုပိုးကောင်းရည်ကြီးသွားတယ်။အဲဒီခါမှာမိသားစု planning ပေါ့နော် family planning အနေနဲ့လေယူမယ်ဆိုလို့ရှိရင်လည်းဒါစဉ်းစားစီမံကိန်းဆွဲပြီးတော့စီစီတောက်ထားမယ်ကာကွယ်စားမယ်လုပ်ထားမယ်ဆိုရင်ပို့ပြီးတော့ကောင်းပါတယ
်တင်းစစ်ဆေးလိုက်လို့ HIV ရောဂါပိုးမရှိဘူးဆိုတာကိုတွေ့ရပေမဲ့6လကြာမှနောက်တစ်ချိန်ပြန်စစ်ဖို့လိုရတယ်ပြင်းထန်တဲ့နောက်ဆက်တွဲရောဂါတွေမဖြစ်ပေါ်ခင်မှာအရေးပြားနဲ့ဆိုင်တဲ့ရောဂါလက္ခဏာတွေကိုတွေ့ရှိနိုင်တာကြောင့်ဆင်းရဲယုံပေါက်တာလိုမျိုးတန်တရားဖြစ်စရာအရေးပြားလက္ခဏာတွေကြုံတွေ့ရပြီဆိုရင် HIV ရောဂါပိုးရှိမရှိကိုစမ်းသပ်စစ်ဆေးထားတဲ့လို့ပြောပါတယ
် HIV ကူးစက်ခံထားတဲ့သူမှာသူကကိုယ်ခံအားကျသွားကိုယ်ခံအားကျသွားတဲ့အခါကျတော့ဒီအရေးပြားကလည်း immune organ တစ်ခုဖြစ်တဲ့အတွက်ကြောင့်မို့များသောဖြင့်အရေးပြားမှာလက္ခဏာလေးပြရတယ်ပေါ့နော်လက္ခဏာသွေးမစစ်ရသေးဘူးဆိုလို့ရှိရင်ဒီအရေးပြားမှာလက္ခဏာလေးဖြစ်ကြည့်ပြီးတော့လည်းပြနိုင်တယ်ဒါအရေးပြားယောဂရှိတယ်ဥပမာဆိုလို့ရှိရင် HIV ပိုးကူးစက်တဲ့သူဖြစ်များတဲ့ဟာဒီရေယုံပေါက်တာပေါ့ဆင်းရေယုံလို့ခေါ်တာ Harvey Zoster လို့ပေါ့နော်တခြားဝဲတွေပေါက်မယ်ဆိုလို့ရှိရင်ဆိုးဝါးပေါက်မယ်ကွေးတွေပါတယ်ဆိုလို့ရှိရင်လည်းကြဲကြဲပြတ်ပြတ်များများပေါက်မယ်ကုရတာကြာရှိတယ်နော်အဲ့ဒါဆိုလို့ရှိရင်ဒီ HIV ကိုရှိမရှိသိစစ်ဆေးတင်တာပေါ့တော့တချို့ကျတော့လေဒီရေယုံပေါက်တိုင်း HIV ရှိရမယ်လို့မပြောနိုင်ဘူးလေအဲ့တော့သိစစ်မှပဲကျွန်တော်ကသိရတာ
HIV ရောဂါပိုးကူးစက်မခံရစေဖို့အတွက်လည်းအပြော်ပါလိုက်စားတာနဲ့မြူရစီဝါတုံးစက်တာတွေကိုရှောင်ကျဉ်ဖို့လိုအပ်ပြီးရောဂါရှိပြီလို့သိလိုက်ရတဲ့အခါမှာလည်းတက်တန်းစီနေထိုင်သွားနိုင်မှုအတွက်ကုသမှုတွေကိုအမြဲဆုံးခံယူသင့်တဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒါတန်းစောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြကြတာပါခုတစ်ခါမှာတော့ပုံမနီးကလာတော့တရုတ်မြန်မာဆက်ဆံရေးကောင်စင်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ကိုတင်မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ရခိုင်ရေးနဲ့ပတ်သက်လို့အနောက်နိုင်ငံအတိုင်းဝိုင်းကမြန်မာနိုင်ငံကိုဝေဖန်ရှုံချရှောင်ကျဉ်ဖို့ကြိုးစားနေကြချိန်မှာပဲတရုတ်နိုင်ငံကတော့ဆက်ဆံရေးပုံမကောင်းတဲ့ကောင်းတော်အောင်လှုပ်ဆောင်လာနေပါတယ်။ဒီအချိန်မှာဘာတွေသတိထားသင့်ပါသလဲ။တရုတ်ဩဇာစက်ကွင်းနဲ့လုံးလုံးကြောက်ရောက်သွားနိုင်သလားဆိုတာကိုသတင်းစာဆရာကြီးဦးကျော်ရင်မြင့်ကအရင်စပြီးဆွေးနွေးထားပါတယ်
။အရင်လုံးကမြန်မာကတရုတ်ကိုဆက်ဆံနေနေရမှာနည်းနည်းသတိလေးနဲ့ချိန်ပြီးတော့ပေါ့နော်အထူးသဖြင့်ဟိုဒီမိုကရေစီသမားတွေကသတိလေးနဲ့ချိန်ပြီးတော့ဆက်ဆံခဲ့ရတဲ့အနေအထားမှာရှိပါတယ်။ရခိုင်ကိစ္စပေါ်လာတဲ့အချိန်မှာအနောက်နိုင်ငံတွေကဒီဟိုသူတို့ကကျွန်တော်တို့လောက်ကိုပြောရင်တော့အာရှလူတွေလောက်ဒီအခြေအနေပေါ်မှာသူတို့နားမလဲပဲနဲ့ဝိုင်းပြီးတော့မှတွန်းပို့လိုက်တဲ့အခါမှာ မြန်မာကိုကိုပြောရင်တော့ဟိုစကားရိုင်းလို့ရိုင်းပါတယ်ဟိုတရုတ်ဘက်ကိုတော့၆လိုက်တယ်လို့ပဲကျွန်တော်တို့အဲ့လိုခံစားရပါတယ်ဗ
ျတချင်းနှုံးကတော့မြန်မာတွေဟာဆရာပြောသလိုပဲတရုတ်နဲ့ဆက်ဆံမှန်ကိုနည်းနည်းတွန်းဆုတ်တွန်းဆုတ်တော့ဖြစ်ခဲ့တယ်ပိတ်စိတ်မချဘူးမလွှဲပါလို့ဆက်ဆံရတယ်ဆိုတော့ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အဲ့ဒီစိတ်ဓာတ်တွေဗမာတွေရဲ့ရင်ထဲမှာပျောက်သွားအောင်တကယ်ရင်းနှီးနှီးအကူလာခြင်းစိတ်ပေါက်အောင်တရုတ်ဖက်ကရောသူတို့ပြင်ဆင်တင်တာတွေကိုပြင်ဆင်ခဲ့ကြပြီပြန်ပြင်ခဲ့ကြပြီလို့ဆရာထင်သလားဆရာဥပမာအဖြစ်သဘာဝပတ်ဝန်းကျင်ဟုတ်ကဲ့ပြောပါဟု
တ်ကဲ့အတရုတ်ဘက်ကသဘာဝပတ်ဝန်းကျင်ထိမ့်သိမ့်ရေးအပါဝင်ပေါ့ဟုတ်တော်တော်လေးသူတို့ပပနဲ့နဲ့ပြင်ဆင်လာတယ်လို့ကျွန်တော်မြင်ပါတယ်အဲ one bed one one road ကလည်းသိမိကြခင်မှာသူတို့ကဘာကြီးကိုတရုတ်ကျိုးကြီးနဲ့ခြိဖို့လို့အတွက်ဒါကဘာကြီးနဲ့ပတ်ဖို့အတွက်သူတို့အစီအစဉ်ကြီးကကျွန်တော်တို့မြန်မာနိုင်ငံကလည်းအရေးကြီးတဲ့လမ်းကြောင်းရဲ့ထိပ်ဆုံးမှရှိနေတာဆိုတော့သူတို့ပပနဲ့နဲ့မြန်မာကိုစီးယုံနဲ့တင်းသွင်းနဲ့ဆွဲဆောင်တယ်လို့ကျွန်တော်တို့အဲ့ဒီလိုမြင်နေကြရ
ဟုတ်ကဲ့အဲ့ဒီ one belt one road OBOR ပဲခေါ်ကြပါလို့ဆရာအဲ့ဒီ
ဟုတ်ကဲ့ OBOR ဟုတ်ကဲ
့ဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အိန္ဒိယဘက်ကစပြီးတော့ပြောတယ်တရုတ်နဲ့အဲ့မြန်မာတို့ဘင်္ဂလားဒေ့ရှ်ကလက်ခံပြီးလုပ်လိုက်ခြင်းအပြင်မြန်မာနိုင်ငံမှာတရုတ်ပြည်ကအပေါ်စား quality ညံ့တဲ့ပစ္စည်းတွေသာဝင်လာမယ်မြန်မာတို့ဝါတို့ကတော့သဘာဝသံဇာတအဖို့ရနဲ့အကုန်လုံးကုန်ပြီမယ်အဲ့ဒီအတွက်ပို့ပြီးတော့လှမ်းပွင့်သွားစရာသာရှိတယ်လို့အိန္ဒိယဘက်ကထောက်ပြပါတယ်အိန္ဒိယနဲ့တရုတ်နဲ့အပြိုင်ဆိုင်ဖြစ်နေလို့မို့ဒီစကားပြောတယ်ဆိုတာလည်းပါကောင်းပါပါလိမ့်မယ်ဒါပေမဲ့အဲ့ချက်မှာမှန်ကန်မှုရောမရှိဘူးလားဆရာတစိမ့်တရားမှန်တယ်လို့ပြောနိုင်မလား
ကျအိဒီယာပြောတာတအားနောက်ကြတယ်ဆရာတရုတ်ပစ္စည်းအပေါ်စားဟိုကျွန်တော်တို့အမိုက်ပုံကြီးလို့ရှင်းနေတာလေသူတို့ဘက်ကစမ်းသပ်ပြီးတော့ရောင်းချတဲ့ပစ္စည်းတွေအများကြီးကျွန်တော်တို့စီမှာရောက်သွားပြီအဲနောက်တစ်ခါတေယံဇာတဆိုတာလည်းတော်တော်လေးကုန်တယ်လောက်နှီးပါဖြစ်နေပါအိန္ဒိယပြောတာသိနောက်ကြသွားပါပြီဆရာအဲ one by one ဆိုအကြောင်းကြီးမှတော့မဟုတ်ပါဘူးအဲဒါဟာလို့ဆိုရင်ရင်ကလေးကတုံးမြန်မာကနနေစကုံတွေရေးပွင့်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီကိစ္စတွေပြီးသွားခဲ့ပါပြီဆရာ
အဲ့တော့အခု OBOR ကြောင့်ပိုးပြီးပွင့်မသွားနိုင်ဘူးလားအဲ့အဲ့ချင်းကပိုးပြီးသိုးတဲ့သိုးမလာနိုင်ဘူးလားဆိုတာတစ်ချက်ပါအ
ဲ့ကျွန်တော်ကတော့ဆရာအကောင်းမြင်တဲ့ဘက်မှာရှိတယ်ဆရာအဲသူပိုးပြီးတော့လမ်းပတ်ဆက်သွယ်ရေးကောင်းသွားမယ်ပေါ့နော်အဲကုလူဆက်ဆံရေးတွေပိုးများသွားမယ်ဆိုရင်တော့ငကိုကလည်းဆရာတရားမဝင်ခိုးကြောင်ခိုးဝဲခိုးကြောင်ခိုးဝဲလို့ကြာပြောတော့ဆရာဟိုဒိုးရိုးပေါက်သွားခြင်းမလို့သွားဝင်ခြင်းမလို့ဝင်ထွက်ခြင်းမလို့ထွက်ပြီးပွားကူတန်းနေတာဆိုတော့လေအဲ OBOR အကြောင်းတော့သိပြီးတော့ကျွန်တော်တော့ထိခိုက်ကြမရှိဘူးလို့မြင်ပါတယ်ကျွန်တော်ကတော့ OBOR ကိုပိုကောင်းလာစီလိမ့်မယ်လို့တောင်းမှကျွန်တော်မြင်ပါတယ်ဗျာ
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာလူတွေကအနောက်တကာကိစ္စကိုသိပြီးတော့အပြင်းထန်ပြောနေရတယ်ဒါအန္တရာယ်ရှိတယ်အရှိတကလည်းပြင်းနေတာတော်ကြပြီထင်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကဗမာပြည်သူတွေအလုံးလောက်သတိထားမိကြပါရဲ့လား
ကျွန်တော်တို့ဆရာထားမိရမထင်ပါဘူးဆရာတရုတ်ကအင်မတန်မှဟိုပန်းနဲ့ပါတယ်ဆက်ဆံရေးလည်းအင်မတန်ကောင်းတယ်ကျွန်တော်တို့ထားပါတယ်ကျွန်တော်မန္တလေးရဆိုမန္တလေးစကားပဲပြောပြရသေးတော့ဝက်တုံးတွေလည်းရေးဆိုပြီးတော့ဆောင်းဝင်းစီသူတို့တရုတ်အန်ဒရယ်ဘာညာဆိုတော့ကျွန်တော်တို့ဝိထုတွေအများကြီးရေးခဲ့ကြသတိပေးခဲ့ကြတန်ကြောင်းခောက်ခဲ့ကြတာဒါလည်းပြီးသွားပါပြီတရုတ်တီကအင်မတန်မှပန်းနဲ့လိမ်မာတဲ့ကြယောရာနှောရာပေါင်နာကျင်းတာအကုန်လုံးလိမ်မာတဲ့အတွက်ကြောင့်မလို့မြန်မာထဲမှာစိတ်ဝင်ပြတ်နှက်မှုကတော်တော်ကိုမြင့်တွယ်သွားပြီဆရာ90နောက်ပိုင်းမှာတော်တော်ကိုမြင့်တွယ်သွားပါပြီ
ဆိုနောက်တစ်ခုကအဲ့ဒီသူတို့ရဲ့ပန်းနဲ့လိမ်မာမှုကြောင့်စီးပွားရေးကိုသူတို့ထိုးဖောက်လာနိုင်တယ်လူမှုဆက်ဆံရေးကောင်းလာတယ်ဒါပေမဲ့မြန်မာပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့ပါနာလိမ်မာလွန်းနေလို့များပြောရလိမ့်မလားဒီအီဆောင်စုညဉ့်ဉန်းရေးပေါ်ဆောင်တဲ့နေရာမှာတေဟုဟာအဲ့ဒီနေဆက်တွေဒါအဓိကသူတို့ရဲ့မြန်မာနိုင်ငံကတိုင်းရင်းသားအင်အားစုတွေထက်မှာညာလေယုံတို့အကူရတဲ့ဝတ်တက်ဖွဲ့ဆိုရပါဆို UWSC ဒီကဆင်သူတို့မြောက်ပိုင်းမှာဖွဲ့ဖွဲ့ပြီးတော့စီယုံထားတယ်ဒီကိစ္စမှာတော့တေဟုကမြန်မာနိုင်ငံပေါ် leverage ပေါ်လေအစော်တင်းလုပ်ပြီးတော့ကစားနေတာအဲ့ဒီကိစ္စမှာတော့သူတို့ပါနာလွန်းနေသလားသူတို့အကျိုးအတွက်
ပါနတဲ့ဘောဆရာဟိုတရုတ်ကအခုမှမဟုတ်ပါဘူးဆရာရဲ့ဟိုဗမာပြည်ကွန်မြူနတီပါတီခေကရေကဟိုကေကရေကပါဒီအစိုးရကိုဆန့်ကျင်တဲ့လက်နက်ကိုင်အဖွဲ့အစည်းများကိုဆက်ဆံမှုတန်တကာဒီလိုရင်းလိုသလိုတုံးချနိုင်မှုဘိုင်းမှာလည်းသူတို့ဗျူဟာတွေရှိပါလိမ့်မယ်ဆရာအင်တာရီကလည်းအခုလည်းအဲ့ဒီဓာတ်တွေနဲ့ပဲဆက်ပြီးပြင်သုံးနေတယ်လို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
ဆိုတော့မြန်မာပြည်တိုင်းရင်းသားတွေအတွက်ညီညာရေးမရဘူးပေါ့ဆရာသူတို့အဲ့လိုလုပ်နေတော့သူတို့အကျိုးတွေသူတို့ကစားနေတဲ့အတွက်ကြောင့
်ပြောရရင်သူတို့ရဲ့အကျိုးအတွက်အကျိုးမရှိဘူးဆိုရင်တော့ညီညာရေးကလိုရတာခက်ဦးမှာပဲဆရာ
ဟုတ်ကဲ့အဲ့ဆိုတော့
အဲ့ဒီဆရာ OBOR ကညီညာရေးနဲ့လည်းဆိုင်နေမှထင်တယ်ဆရာသူ့ရဲ့ OBOR အောင်မြင်ဖို့လို့အတွက်ဆိုလို့ရှိရင်မြန်မာနိုင်ငံငြိမ်းချမ်းမှုတော့လိုလိမ့်မယ်ဆရာမြန်မာနိုင်ငံမငြိမ်းချမ်းမဲ့နဲ့ OBOR လုပ်ချင်လို့သိချင်မပြေတော့ပါဘူးဆရာ
ဒါပေမဲ့အခုညီညာရေးနဲ့ပတ်သက်ပြီးတော့ UWSC ဥဆောင်ပြီးတော့ဖွဲ့စည်းတဲ့ FPMCC ဆိုတဲ့အဖွဲ့ပေါ့ Water ဖွဲ့ဥဆောင်ပြီးတော့မြောက်ပိုင်းအဖွဲ့တွေအများကြီးပါဝင်တယ်အင်မတန်အင်အားကောင်းတဲ့အဖွဲ့တွေအဓိကကြတဲ့
အင်အားစု
ဟုတ်ကဲ့ဒီအဖွဲ့တွေပါတယ်ဒီအဖွဲ့တွေရဲ့နောက်ွယ်မှာတရုတ်ကရပ်တည်နေတဲ့ဥပမာအဖြစ် NCO လက်မှတ်မထိုးဘဲနဲ့ Fija Lansing တင်တာတို့ဟောတာအကုန်တရုတ်ရဲ့ဩဇာတရုတ်ပြောရလို့ပြောနေကြတယ်ဆရာအဲ့ဆိုတရုတ်ကဘာဖြစ်လို့ဒီငင်းငယ်ရေးကိုဖြစ်အောင်မလုပ်နိုင်တာလဲလူတွေကအများကြီးမေးခွန်းထုတ်ကြပါတယ
်အမ်ဆရာမလုပ်ချင်သေးလို့ဆိုကျွန်တော်တော့အဲ့လိုပဲမြင်ပါတယ်
တချို့ကတော့ဒါဟာမြန်မာနိုင်ငံအစိုးရဘက်မှသူတို့အလျှော်တင်းလုပ်ပြီးတော့ကစားကျင်တယ်လို့ကစားလို့ရအောင်ပေါ့မြန်မာနိုင်ငံဟာတရုတ်ရဲ့အတင်းလူကျင်တဲ့ချက်ကိုမလိုက်နိုင်ဘူးဆိုရင်ဒီတိုင်းရင်းသားတွေကငင်းငယ်ရေးမရနိုင်ဘူးဆိုတော့လုံးဝသူတို့ရဲ့အလိုအတိုင်းလိုက်နာနိုင်အောင်သူတို့အလျှော်တင်းလုပ်ပြီးတော့ကစားတယ်လို့သုံးသပ်ကြပါတယ်ဆရာဒီကိစ္စနဲ့ပတ်သက်ပြီးတော့
ဟု
တ်ကဲ့အဲ့ဒီတော့မြန်မာဘက်ကဘာလုပ်သင့်တယ်ဆရာဆက်လက်ပြီးတော့မလွှဲတာမချစ်တော့လဲအောက်ကနန်းနေရမှာလားလို့
ဟုတ်ကဲ့ဆရာဒီအချိန်ကြီးရတဲ့ကျင်းလို့မရဘူးဆိုတဲ့အချိန်ကြီးလို့ပဲကျွန်တော်အဲ့လိုမြင်နေဆရာအဲဟိုဆရာလေးဖတ်ရမှာပါအဲဟိုရင်ဘုဇုံမူကြီးမင်းအွန်လိုင်းတရုတ်ကသွားတဲ့နေ့က China Daily မှာရေးထားတာဖတ်လိုက်ရတယ်တရုတ်ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အင်းမီကင်းနိုင်ငံတခုဖြစ်တယ်လို့ဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့တောင်ဝရှိတဲ့နိုင်ငံတခုလည်းဖြစ်တယ်ဆိုတော့သုံးလုံးထားတာကိုတွေ့လိုက်တယ်ဆရာအဲ့ဒီဇာတ်ကားကိုကျွန်တော်စိတ်ထဲမှာလည်းနည်းနည်းဆံပြရတယ်ဆရာ
ဆံပြရုံလားဆရာဘဝင်မကြတော့မဖြစ်မိဘူးလားဆရာအဲ့သုံးလုံးတည
်းဆရာကြီးနေတာပဲကောင်းပါတယ်ဆရာ
ဆိုတော့မြန်မာပြည်သားအဲ့လိုသူတို့ရဲ့တောင်ဝရှိတဲ့နိုင်ငံပေါ့ပမာတိပြည်ပေါ်မှာသူတို့ဟာ
ဟုတ်တယ်ဆရာ
Big Brother လုပ်မယ်ဆိုရင်တော့ဒါကျင်းတ်ဆရာလားမြန်မာနိုင်ငံသားတော်တော်များများအတားကိုလက်ခံနိုင်မှာဆရာ
အဲဆရာခုနလိုပဲကျွန်တော်ကြီးနေတော့မယ်ဆရာရယ်မဝေးဖန်တော့ပါဘူးဆရာရယ
်နောက်တော့ကျွန်တော်စီးပွားရေးပိုင်းမှာတခုမေးဖို့ကြံရတယ်ဆရာအဲ့ဒီဟာဘာလဲဆိုတော့သူတို့ဒီကြောက်ဖြူဘက်မှာလုပ်နေတဲ့အထူးစီးပွားရေးဇုံတို့ဘာလို့ဆိုတာဒေါ်လာ3000နဲ့ချီပြီးတော့လုံးမဲ့ project တွေဖြစ်ပါတယ
်
ဒါပေမဲ့အရင်ကနဲ့ပတ်သက်ပြီးတော့ကျွန်တော်နမူနာတစ်ခုဆရာသတိထားမိလားမသိဘူးဒီသတိလင်္ကာမှာလည်းအဲ့ဒါမျိုးတွေလောက်တာရှိတယ်ဒါပေမဲ့အဲ့ဒီစီမံကိန်းကြီးဟာအဲ့မျိုးသာပြီးသွားတယ်တရုတ်ကဖဲဝိုင်းထုတ်သလိုပဲငါတို့က85ခန်းလုံးစိုက်မယ်4ဘီလီယံဆိုရပါဆိုကဲမင်းတို့25ခန်းလုံးစိုက်ပါဆိုပြီးတော့1ဘီလီယံကိုတရုတ်ကထုတ်ချီးတယ်ချီးပြီးတော့အဲ့ project ကပြီးသွားပြီပြီးသွားတော့အဲ့သူတို့ထင်တဲ့အတိုင်းဘာမှဖြစ်မလာဘူးအဲ့ project ပြီးတယ်နိုင်ငံတကာလေစိတ်ထားတယ်တနေ့မှမှခီးတယ်တစ်ဆယ်နှစ်ဆယ်လောက်ပဲဝင်နေသူကတကယ်ကဘာမှာမှ hub ဖြစ်မှထင်တာဘယ်သူမှလောက်ရောက်မလာတော့ဒီဖဲဝိုင်းမှာထိုးသလိုပဲပေါ့ဆရာဒိုင်းလူကြီးစီကပတ်စံချီပြီးတော့ထိုးတယ်အကျွေးသာထပ်တင်တဲ့အဖြစ်မျိုးကြုံရတယ်ဆရာအဲ့ဒါသတိလင်္ကာကိစ္စမှာဒူရီဝေဖန်သုံးသပ်ရေးသားကြတာတွေ့ရပါတယ်မြန်မာနိုင်ငံမှာအဲ့ဒီကြောက်ဖြူစီမံကိန်းလည်းမစားရပါခမန်းသူတို့လုပ်နေတာအဲ့လိုဖြစ်လာနိုင်မဲ့အန်ဒီရောမရှိဘူးလားဆရာဆရာလုံးဝကောင်းဖြစ်လာမလို့မျှော်လင့်နိုင်လားအဲ့ဒါကိုဒါပေမဲ့
ဆရာကြောက်ဖြူကကြတော့တရုတ်အတွဲအရေးကြီးတဲ့ပင်လယ်ဆက်ပေါက်တစ်ခုဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီလမ်းကိုတော့သူပိုပြီးကောင်းအောင်ပူပြီးပြရအောင်လှုပ်ချင်းအားဖြင့်သူ့အတွဲအကျိုးအများကြီးရှိတယ်ကြာအကျိုးအများကြီးရှိတဲ့အတွက်ကြောင့်မို့လို့ပြည်လင်္ကာနဲ့ဆက်လို့ရှိရင်တော့ကြောက်ဖြူစီမံကိန်းကပို့ပြီးတော့အကောင့်ထဲပေါ်နိုင်ကြရာအလားအလာရှိ
တရုတ်အတွက်ကတော့ပူကောင်းအောင်လုပ်မယ်မြန်မာနိုင်ငံရဲ့သူတို့ပင်လယ်ထွက်ပေါက်လူချင်းလို့မြန်မာကိုဖျက်ပြီးတော့ဆိုတာဟုတ်တယ်ဆိုရင်မြန်မာအတွက်ကအကျိုးရှိမှာအခုကြောက်ဖြူဒေသခံတွေညှိကြတာကလည်းပဲသူတို့အလုတ်သမားကိုထမင်းချက်ကအစားဟိုကခေါ်လာတယ်ဆိုတော့ဒီကလူတွေဟာဒါအမိုက်သိန်းနဲ့လုံလောက်ပဲလုံနေကြတယ်ဆိုရဲညှိတော့တာကလည်းအများအန်ကြားပါတယ်သူတို့တခြားမြန်မာနိုင်ငံမှာလုတဲ့တရုတ်စီးပွားရေးစီမံကိန်းတွေမှာလည်းအဲ့လိုပဲသူတို့ပြောကြတယ်ဆရာ
ကျွန်တော်ကတော့ဟိုချစ်ချစ်ပြင်မျိုးနည်းနည်းလေးအထင်ကြီးတယ်ဆရာသူအဲ့ဒီလူကိုမှားရွံ့တဲ့ policy တွေကိုပြင်လိမ့်မယ်လို့ထင်တယ်ဆရာခုကဟိုတရုတ်ရဲ့ဆက်ဆံရေးရန်ပြမှုဟိုခုနအဲခုနလာလုတ်တဲ့အကောင့်တွေပေါ်တဲ့ဒီပိုင်းကောက်တဲ့ပေါ်သူတွေရန်ပြမှုပေါ့လေအဲ့ဒါရောနောက်ကအလုတ်သမားအစသူကခေါ်လာမှုရောအဲ့ဒီလိုကိစ္စတွေကြောင့်မလို့တန်းစင်းနေရှိနေတာဆရာအဲသူတို့ပပနနနဲ့ဟိုစီးပွားရေးလည်းပပနဲ့ပေါင်းတဲ့ပင်တဲ့လုတ်တဲ့ကင်တဲ့သွားလို့ရှိရင်တော့ ဲ့ဒီလိုဒေတာကန်နဲ့ဖြစ်တဲ့ပြဿနာလည်းနည်းသွားပြီးတော့ခုနတရုတ်ကတော့အကျိုးတော့အများကြီးယူပြီးရသွားမှာပါဒါပေမဲ့အဲ့ဒီလိုအဖို့အထစ်တွေပါသူတို့ပြေအောင်နောက်ပိုင်းမှာဒီခါပြောင်းနေမလို့ကျွန်တော်အဲ့ဒီလိုခင်ထားတယ်
ဥကြဆန်သားရဲ့မြမရေးသုံးသက်ချက်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။အခုဒီခါမှာတော့ကိုရဲနိုင်တင်ဆက်ထားတဲ့အပတ်စဉ်အားစာကနာကိုနားဆင်ကြမှာပ
ါ။မင်္ဂလာပါကျွန်တော်ရနိုင်ပါ VO ရဲ့တပတ်တွင်းအားသားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။2016စက္ကွန်ဘောလုံးရာသီအတွက်ဥရောပတိုက်ရဲ့ဂိုးအများဆုံးသွင်းတဲ့ရှေဖနက်စုကိုတော့ဘာစလိုနာတိုက်စစ်မှုလီယိုနယ်မက်ဆီကရသွားပါတယ်။ဘာစလိုနာတိုက်စစ်မှုဟောင်းရော်ဘီညိုကိုမျိုးသမီးတဦးပေါ်အာဓမပြုကျင့်မှုနဲ့အီတလီတရားရုံးကထောင်ဒဏ်ချမှတ်လိုက်ပါတယ်။နိုင်ငံတကာပြည်ခုံပြည်အဖွဲ့ချုပ် IAF ရဲ့တနစ်တာအကောင်းဆုံးအာဂသသမားစုပေးပွဲကိုတော့မော်နာကိုမှာတောက်ကြနေကကျင်းပခဲ့ပါတယ်။ဒီကြောင်းနေပါဝင်တပတ်တွင်းစိတ်ဝင်စားစရာအာဂသသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဥရောပရဲ့ဂိုးအများဆုံးသွင်းတဲ့ရှင်ဖနက်စုကိုတော့ဘာစလိုနာတိုက်စစ်မှုလီယိုနယ်မက်ဆီကရသွားပါတယ်။မက်ဆီဟာပြီးခဲ့တဲ့2016ဆက်ကွန်ဘောလုံးရာသီမှာအမတ်ပေးဘောလုံးပွဲအတွင်း38ဂိုးသွင်းပြီးတော့ဂိုးအများဆုံးသွင်းနိုင်ခဲ့လို့ဥရောပအားစားမီဒီယာတွေကချီးမြှင့်ခဲ့တဲ့ရှင်ဖနက်စုကိုရခဲ့တာဖြစ်ပါတယ်။အခုလိုရှင်ဖနက်စုရလိုက်တာနဲ့ပတ်သက်ပြီးမက်ဆီကတော့
Siempre dije que no me consideraba un delantero, tuve la suerte de ir haciendo gol y de poder conseguir estos premios individuales
ကျွန်တော်အမြင်ပြောသလိုပါပဲကျွန်တော်ကကျွန်တော်တိုက်စစ်မှုလို့မတတ်မှတ်ပါဘူးဒါပေမဲ့ဒီလိုဂိုးတွေသွင်းပြီးဒီလိုဆုတွေရတဲ့ထီအောင်မြင်အောင်ကံကောင်းပါလေကျွန်တော်အနေနဲ့ဘလုံးကွင်းအပြင်မှာတိုးတက်မှုတွေရှိလာရုံနဲ့မဟုတ်ပဲကွင်းထဲမှာလည်းတိုးတက်လာတာပါကျွန်တော်အနေနဲ့နေတိုင်းတိုးတက်မှုတွေရှိလာပြီးတော့ကစားရတာကိုလည်းပို့ပြီးတော့ပြောလာပါတယ်အခုလိုဆုတွေရတာဟာအသင်းလိုက်ပံ့ပိုးကူညီမှုကြောင့်ရတာပါအသင်းလိုက်တာမကောင်းရင်ဘာမှမရပါဘူးဒီဆုကသတင်းလုံးနဲ့ဆိုင်တယ်ဆိုတာရှင်းပါတယ်
မနေ့ကတော့ဒီစုကိုဘာစလိုနာတိုက်စစ်မှုလူးဝစ်ဆွာရက်စ်ကရခဲ့တာဖြစ်ပါတယ်။မက်ဆီယာဒီစုကို2009 2010 2011 12နဲ့2012 13ဘောလုံးရာသီတွေမှာလည်းရခဲ့တာကြောင့်ဒါဟာသူ့အတွက်တော့လေးချိန်မြောက်ရတာလည်းဖြစ်ပါတယ်ခင်ဗျာ။မက်ဆီကဥရောပရဲ့ရွှေဖနက်စုကိုရလိုက်တဲ့အချိန်ထဲမှာပဲဘာစလိုနာကလည်းမက်ဆီနဲ့စာချုပ်သက်တမ်းတိုးလိုက်ပါတယ်။ဘာစလိုနာနဲ့မက်ဆီတို့ပြီးခဲ့တဲ့နိုဝင်ဘာ25ရက်စနေနေ့ကစာချုပ်တစ်ကိုလက်မှတ်ရေးထိုးခဲ့ကြောင်းအဲ့လိုစာချုပ်တက်တန်းတိုးနိုင်လိုက်တာကြောင့်မက်ဆီဟာ2020-21ဘောလုံးရာသီကုန်တဲ့အထိဘာစလိုနာအသင်းမှာဆက်ပြီးတော့ရှိသွားမှာဖြစ်တယ်ဆိုပြီးတော့အသင်းကကြေညာလိုက်ပါတယ်ဘာစလိုနာနဲ့စာချုပ်တက်တန်းတိုးနိုင်လိုက်တဲ့အပေါ်မှာမက်ဆီပြောတာကတော့
Praticamente
ကျွန်တော်ရမ်းပြောပါတယ်ကျွန်တော်တို့စာချုပ်တက်လက်မှတ်ရေးထိုးဖို့ကိစ္စကအချိန်ငယ်လောက်နှောင့်နှေးခဲ့ပေမဲ့ဒီနေ့တော့လက်မှတ်ထိုးလိုက်နိုင်ပါတယ်ဒါကြောင့်မို့အသင်းမှာဆက်ရှိသွားမှာဖြစ်တဲ့အတွက်ကျွန်တော်ရန်ဝမ်းသာပါတယ်ကျွန်တော်အမြဲပြောသလိုပါပဲဘာစီလိုနာအသင်းဟာကျွန်တော်ရဲ့အိမ်ပါဒါကြောင့်ကျွန်တော်အနေနဲ့ဒီမှာပဲအမြဲရှိသွားခြင်းပြီးတော့ကျွန်တော်ရဲ့ကစားသမားဘဝကိုလည်းဒီမှာပဲအဆုံးသတ်ချင်တာကကျွန်တော်ရဲ့အိမ်မှာပါ
ဘာစီလိုနာအသင်းဥက္ကဋ္ဌဂျိုးဆက်ဘာတိုမူကလည်းမက်ဆီကိုစာချုပ်တက်တန်းတိုးနိုင်လိုက်တဲ့အတွက်ဝမ်းမြောက်မိတယ်လို့ပြောပါတယ
်မော်လ်မက်အလေးမက်စတာမော်ကွန်တဲနာစတာဖလီ
ပထမဆုံးအနေနဲ့ကျွန်တော်ပြောချင်တာကလီယိုနယ်မက်ဆီနဲ့စာချုပ်တက်ထုတ်နိုင်လိုက်တဲ့အတွက်ကျွန်တော်တို့အယံဝမ်းသာပါတယ်သူနဲ့အတင်းကြမှာရှိတဲ့အခုနောက်ဆုံးဒီဆက်နွယ်မှုကအမြဲတမ်းအတွက်ပါဒီစာချုပ်ကတကယ့်စာချုပ်ကြီးဖြစ်ပြီးတမိုင်းတစ်လျှောက်အကောင်ဆုံးဘောလုံးသမားအတွက်ချုပ်လိုက်တဲ့စာချုပ်ပါသူကကျွန်တော်တို့နဲ့အတူရှိနေပြီးအတင်းပေါ်သံရောစဉ်ရှိတာဆက်ပြီးယုံကြည်ခဲ့တာတွေကြောင့်ကျွန်တော်တို့အနေနဲ့ရန်ကုန်ယူပြီးဝမ်းသာမိပါတယ
်တကယ်လို့မက်ဆီနဲ့ဘာစီလိုနာတို့စာချုပ်တက်တန်းမကုန်ခင်မှာတသင်းသင်းကမက်ဆီကိုဝယ်မဲဆိုရင်တော့ယူရိုတန်း900ပေးရမယ်ဆိုတဲ့အချက်ကိုလည်းဒီစာချုပ်ထဲမှာထည့်သွင်းထားပါတယ်ခင်ဗျာမယူကွန်းလေကစားသမားမိုက်ကယ်ကာရစ်ဟာနှလုံးခွဲစိတ်တာကနေပြန်ပြီးတော့နေကောင်းလာနေပြီလို့ပြောလိုက်ပါတယ်ကာရစ်ရဲ့နှလုံးခုန်တာဟာပုံမှန်မဟုတ်တာကြောင့်ခွဲစိတ်ကုသမှုလုပ်ခဲ့ရတယ်လို့ပြီးခဲ့တဲ့တောက်ကြနေကသူက Twitter ကနေပြောပါတယ်စက်တင်ဘာလကဘာတင်နဲ့ပွဲပြီးမှသူ့ရဲ့နှလုံးကပုံမှန်မဟုတ်ဘူးလို့ခံစားရတာကြောင့်စမ်းသပ်မှုတွေအချိန်ချင်းလုပ်ခဲ့ပြီးနှလုံးခုန်တာပုံမှန်မဟုတ်တာကိုတွေးခဲ့ရတယ်လို့ပြောပါတယ်ကာရစ်ဟာအခုနဲ့ဘောလုံးရာသီဂျိုပွဲစဉ်၄ပွဲစလုံးကိုကစားခဲ့ပေမဲ့နောက်ပိုင်းမှာတော့သူကစားနိုင်ခြင်းမရှိတဲ့အတွက်ပရိသတ်တွေကသူဘာကြောင့်မကစားနိုင်တာလဲဆိုတာကိုမေးလာတဲ့အပေါ်မှာကာရစ်ကပြန်ဖြေခဲ့တာဖြစ်ပါတယ်။သူအနေနဲ့အခုပြန်ကောင်းလာနေပြီးတော့ချမ်းချမ်းမမာနဲ့ပြန်ကစားနိုင်ဖို့အတွက်အသင်းနဲ့အတူအပြင်းထန်လေ့ကျင့်နေတယ်လို့ကာရစ်ကပြောပါတယ်ခင်ဗျာ
။
AC Milan သင်းကမွန်တဲလာကိုနီးပြားဖြစ်ကနေထုတ်ပယ်လိုက်ပြီးတော့အီတလီနဲ့မီလန်ကွင်းလယ်လူဟောင်းဂျနာရိုဂတူးဆိုးကိုနီးပြားဖြစ်နဲ့တင်းလာနေမှာခန့်အပ်လိုက်ပါတယ်ညာရဇိုဒိုက်စ်မူဟောင်ရိုဘီညိုကိုမြို့သမီးတူကိုအာရမပြုကျင့်မှုနဲ့အီတလီတရားရုံးကထောင်ဒဏ်9နှစ်ချမှတ်လိုက်ပါတယ်2013ခုနှစ်ကအော်ဘိနီးယားမြို့သမီးတူကိုလူအုပ်စုလိုက်အာရမပြုကျင့်ခဲ့မှုမှာပါဝင်ခဲ့တဲ့ဆိုတဲ့အမှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်လိုက်ပြီးအီတလီနိုင်ငံမီလန်တရားရုံးကသူ့ကိုပြီးခဲ့တဲ့ကြာသပတေးနေ့ကထောင်ဒဏ်9နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ရိုဘီညိုဟာအခုလောလောဆယ်မှာတော့ဘရာဇီးလ်နိုင်ငံကအက်တလတီကိုမနဲရိုအသင်းမှာကစားနေတာဖြစ်ပါတယ်ရောဘီညိုဟာတရားရုံးကိုဘယ်တော့မှလာရောက်ခဲ့ခြင်းမရှိခဲ့ပဲသူ့အနေနဲ့ဒီမှုမှာအပြစ်မရှိကြောင်းရှင်းလင်းကနေတဆင့်ထွက်ဆိုခဲ့ပါတယ်။မြောက2019ခုနှစ်အတွက်တနစ်တာအကောင်းဆုံးပြေခုံပြေအားကစားသမားစုတွေကိုတော့ Mutas Version နဲ့ Nafi Satu TM တို့ကရသွားခဲ့ပါတယ်။နိုင်ငံတကာပြေးခုံပြေးအပွဲချုပ် IAAF ရဲ့တနစ်တာအကောင်းဆုံးအားကစားသမားစုချီးမြှင့်ပွဲအခမ်းအနားကိုပြည်ထောင်နိုင်ငံမော်နာကိုမှာပြီးခဲ့တဲ့နိုဝင်ဘာ28ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်။အကောင်းဆုံးအမျိုးသားပြေးခုံပြေးအားကစားသမားစုကိုတော့ကာတာနိုင်ငံကအမြင့်ဆုံးချန်ပီယံမူတက်စ်ဗာရှင်းကရသွားပါတယ်။သူက2019ခုနှစ်အတွင်းပြိုင်ပွဲ7ခုစလုံးကိုရှုံးပွဲမရှိဘူးဆွဲခဲ့တာကြောင့်ရသွားတာပါ။အကောင်းဆုံးမျိုးသမီးအားကစားသမားစုကိုတော့ဘယ်လ်ဂျီယံနိုင်ငံကအသက်23နှစ်အရွယ်အိုလံပစ်နဲ့ကမ္ဘာပြေးခုံပြေးချန်ပီယံနာဖီဆာတူတီအမ်ကရသွားခဲ့ပါတယ်ခင်ဗျာနောက်တော့ဆက်တိုကျိုအိုလံပစ်ပြိုင်ပွဲမှာအသုံးပြုမဲ့အားစားခွင့်နေတဲ့ကတခုကိုနိုဝင်ဘာ25ရက်နေ့ကဖွင့်လှစ်လိုက်ပါတယ်တိုကျိုမြို့အနောက်ဘက်ချမ်းကအူဇော်ရှီနိုအားစားခွင့်ကိုတိုကျိုအုပ်ချုပ်ရေးမှူးကနေဖွင့်လှစ်ပေးလိုက်တာဖြစ်ပြီးတော့ဂျန်တဲ့အားစားခွင့်ခုနှစ်ခုကိုတော့2019မတ်လနဲ့ဒဇန်ဘာလကြားမှာဖွင့်လှစ်သွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တိုကျိုအိုလံပစ်ပြိုင်ပွဲအတွက်အားစားခွင့်အသစ်တွေအပြင်လက်ရှိရှိနေတဲ့အားစားခွင့်23ခုနဲ့ယာယီခွင့်8ခုကိုလည်းအသုံးပြုသွားမှာဖြစ်ပါတယ်ခင်ဗျာ
။ Green 19ဆက်ထားတဲ့အားစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ခုထပ်မှာတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေညာကိုကောင်းတဲ့ဦးကကြေညာပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုထိရောက်နိုင်တယ်လို့ဆိုရဲတိုက်ချင်းဖြစ်ပက်တင်းတဲ့မစ်ဆိုင်းတုံးတစ်စင်းကိုမြောက်ကိုရီးယားကထပ်မံပြစ်လို့ဆန်တက်လိုက်တဲ့ပေါ်တုံ့ပြန်တဲ့အနေနဲ့ကြီးမားတဲ့ပိတ်ဆို့တံခတ်မှုတွေချမှတ်သွားမယ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်မြောက်ကိုရီးယားရဲ့ရန်လိုတဲ့လူရဲနဲ့ပတ်သက်လို့တရုတ်သမ္မတရှီချင်းဖြစ်နဲ့လည်းဆွေးနွေးခဲ့တဲ့အကြောင်းဒီကနေ့ပဲ Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကပြောဆိုလိုက်တာပါဘောကန်ဒီသားမှာ1990ပြည်လုံးနှစ်တွေအတွင်းဆေးရဆွေးမှုတွေကျွလွန်မှုနဲ့ဘော့စနီးယားနဲ့ခရက်နိုင်ငံရင်းနဲ့စစ်ပတ်ဆိုင်ရာခေါင်းဆောင်6ဦးပေါ်ဖြစ်ရှိကြောင်း2013ခုနှစ်တုန်းကစီရင်ချက်ကိုကုလသမဂ္ဂဆေးရဆွေးခွန်ရုံးကဒီကနေ့ပဲထပ်မံအတည်ပြုလိုက်ပါတယ်။အခုနောက်ဆုံးထပ်မံအတည်ပြုဆုံးဖြတ်လိုက်ခံရတဲ့6ဦးတော့ဘော့စနီးယားပြည်တွင်းစစ်ကာလအတွင်းဘော့စနီးယားမိုစင်နီပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမှာပါဝင်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့လွန်ခဲ့တဲ့၄နှစ်ကပဲအဖြစ်ရှိကြောင်းခွန်ရုံးကဆုံးဖြတ်ထားတာပါ။ကက်သလစ်ခရစ်ယာန်သာသနာ့ပုံရံမင်းကြီးဖရန်စစ်ရဲ့တတိယမြောက်နေ့မြန်မာနိုင်ငံခီးစဉ်တွင်ရန်ကုန်မြို့မှာဒီကနေ့တရားဟောရာမှာငြိမ်းချမ်းရေးပြည်လဲတင့်မြတ်ရေးတိုက်တွန်းမိန့်ကြားသွားပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုရဲ့ဒဏ်ရာတန်ချက်တွေရရှိခံစားနေကြရသူတွေအများပြားရှိနေတယ်ဆိုတာကိုသိရှိထားကြောင်းနဲ့မြန်နိုင်ငံရောမမြန်နိုင်တဲ့ဒဏ်ရာတန်ချက်တွေကိုပါအမျှော်မြင်ရှိရှိတုံ့ပြန်ကူစားသွားဖို့လိုအပ်တဲ့အကြောင်းပုံရံမင်းကြီးကတိုက်တွန်းဟောကြားသွားတာဖြစ်ပါတယ်ပုံရံမင်းကြီးကဒီကနေ့မှာပဲရန်ကုန်မြို့မှာတန်ခါနိုင်ငံဆရာတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံအနှံ့ပြားအမှားရှိတဲ့ကက်သလစ်ခရစ်ယာန်ကောင်းဆရာတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မနေ့ကမှတော့ရခိုင်ပြည်နယ်ကပိပခတ်တွေကြောင့်တိုင်းနယ်ချီရဲ့ဒုက္ခသည်တွေထွက်ပြေးခိုလုံနေကြတယ်လို့ဆိုရဲအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုပုံရံမင်းကြီးဆက်လက်ခီးစက်မှာဖြစ်ပါတယ်
။သတင်းကြေညာကိုကိုယ်လိုင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်စီစဉ်ထုတ်လွှင့်ရေးမှုကတော့ Mac Computer ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Valerich ဖြစ်ပါတယ်။ကျွန်မအီသန်စင်ပါရှင်။View American တာမနက်ဖက်မြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်နိုင်ထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းဒိုမီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.